Welcome to the Voice of America in Burmese.
Mingla nya cha ma shin. VOA American tan ye 2019 khu ne July 10 ye Boudhu ne nya bai season ne go American Piyang Zoo myo do Washington DC ga ni dai yai thau hlin pe ni ba bi shin.ကျမများသစဉ်အောင်ပါဒီကနေ့ညပိုင်းစီစဉ်တွေကိုတာဝန်တွေ့ဆက်ပြီးပါမယ
်ကျွန်တော်အောင်လင်းဦးပါဒီညနတ်ဆီယမ်ရဲ့သတင်းတွေမှာတော့သံတမန်မတ်တန်တခုမှာအမေရိကန်သမ္မတဒေါ်နယ်ထရန့်ကိုဝေဖန်ခဲ့တဲ့ဗြိတိန်သမ္မတကြီးဒီနေ့ပဲယာလူကနှုတ်ထွက်သွားပါတယ်အမေရိကန်ပြည်အောင်စုကိုတရားဝင်ဝင်လာသူတွေကိုထိန်းသိမ်းထားတဲ့စကမ်းတွင်းမှာနှိမ့်ဆက်မှုတွေရှိနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်လာနေပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့မဆုမျက်မှွန်နဲ့အတူကြီးညာပေးသွားမှာပါ
ဟုတ်ကဲ့ပါရှင်သတင်းတွေပြီးမှနားဆင်ရမယ့်သတင်းလွှာတွေမှာတော့ရခိုင်ပြည်နယ်အတွင်းလက်နက်ကိုင်ပဋိပက္ခတွေကြောင့်လူအခွင့်အရေးချိုးဖောက်ခံနေရတယ်လို့ရခိုင်ကျောင်းသားနယ်လူငယ်အစည်းအရုံးကထုတ်ပြန်လိုက်ပါတယ
်ဒီဇင်ဘာ2018ကနေကျွန်တော်တို့နေ2019ခုနှစ်
ရခိုင်ပြည်လုံးဆိုင်ရာကျောင်းသားနယ်လူငယ်များအစည်းအရုံးအတွင်းရေးမှူးကိုတင်ဦးပြောသွားတာပါနောက်ပိုင်းမှာပြည်စုံကိုနားဆင်ရပါမယ်ဒီသတင်းနဲ့အတူဒုက္ခသည်တွေအတွက်အိန္ဒိယအစိုးရကအင်အားအကူအညီပေးရတဲ့အကြောင်းအမေရိကန်ပြည်ထောင်စုမှတန်ရှင်းတဲ့ရေနဲ့လေဒုထိမ့်သိမ်းထားရှိနိုင်ဖို့ကြိုးပမ်းနေတဲ့အကြောင်းစတဲ့စိတ်ဝင်စားစရာသတင်းလွှာတွေကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။သတင်းပတ်စင်ကဏ္ဍတွေမှာတော့လူလူနဲ့ကျန်းမာရေးကဏ္ဍမြမအရေးသုံးသက်ချက်တို့အပြင်တပတ်အတွင်းအားကစားသတင်းလွှာတွေကိုတင်ဆက်ပေးပါမယ်။ဒီလိုသတင်းလွှာတွေနဲ့ဆက်သွယ်မေးမြန်းချက်တွေမတိုင်ခင်မှာတော့အခုအရင်ဆုံးဒီကနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ကပြောပြပေးပါရှင
်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကအသုံးမချတဲ့သူအစိုးရကလည်းအလုံးမဖြစ်တဲ့အစိုးရဖြစ်ပေါက်ကြားခဲ့တဲ့တရားမှတ်တမ်းတစ်ခုမှာဝေဖန်ခဲ့တဲ့ဗြိတိန်သမ္မတကြီးကင်တာရော့ကလက်ရှိအခြေအနေရဆက်လက်တာဝန်ယူဖို့မဖြစ်နိုင်တဲ့ကြောင့်ယာလူကနှုတ်ထွက်ကြောင်းဒီနေ့ပဲကြေညာလိုက်ပါတယ်။ဒီနေ့ကုန်ချမတာဝန်တန်ကုန်ဆုံးမှဖြစ်ပေမဲ့လက်ရှိအခြေအနေရတရားမှတ်တမတ်တူကိုအစ်ခန့်တာဝန်ပြုဖို့လိုအပ်နေပြီလို့ယုံကြည်ကြောင်းလဲကြေညာချက်ထဲမှာတမတ်ကြီးကပြောဆိုလိုက်တာပါတမတ်ကြီးဒါရော့ကထရန့်သမ္မတမဖြစ်ခင်2016ခုနှစ်ကတည်းကအမေရိကန်ဆိုင်ရာဗြိတိန်တမတ်ကြီးဖြစ်တာဝန်ယူခဲ့သူဖြစ်ပါတယ်ဒါမှလည်းလန်ဒန်ကိုပြေးဖို့တဲ့တမန်ကျင်းနန်းစာပေါက်ကြားခဲ့ပြီးတဲ့နောက်မှာတော့လက်ရှိရာထူးမှာကြာကြာခံရမှာမဟုတ်ကြောင်းပရက်ရှာဆူရတာဝန်ရှိသူတွေကခံမှန်းခဲ့ကြတာပါသမ္မတထရန့်နဲ့ပတ်သက်လို့တမတ်ကြီးရဲ့သုံးသက်ချက်တွေနောက်ထပ်ပေါက်ကြားလာနိုင်သေးတယ်လို့လည်းဗြိတိန်ဆူရတာဝန်ရှိသူတွေချို့ကပြောနေကြပါတယ်တဲ့65နှစ်ရွယ်တမ္မကြီးရဲ့တမ္မမတန်းဟာဗြိတိရှ်အစိုးရတာဝန်ရှိသူတွေနဲ့ဝန်ကြီးတွေသာကြီးဝင်ရှိပေမဲ့အပြင်ကိုပေါက်ကြားခဲ့တာပြပအစိုးရတစ်ခုခုကြောင့်မဟုတ်ပဲဗြိတိရှ်နိုင်ငံရေးအထံဝင်နဲ့အစိုးရတာဝန်ရှိသူတွေရဲ့လက်ချက်ဖြစ်နိုင်တယ်လို့လည်းယူဆထားကြပါတယ်။ Donald Trump ကတော့တမ္မကြီးကမိုင်းမဲတဲ့သူတူဖြစ်မနေ့ကပဲ Twitter လူမှုကွန်ရက်ကနေအပြင်ထံဝေဖန်ခဲ့ပါတယ်။ဗြိတိန်ဝန်ကြီးချုပ် Theresa May ကတော့အမေရိကန်ဆိုင်ရာဗြိတိန်တမ္မကြီးဖြစ်2016ခုနှစ်ကတာဝန်ယူခဲ့တဲ့တမ္မကြီးနှုတ်ထွက်ဖို့ဆုံးဖြတ်ခဲ့တဲ့ပေါ်စိတ်မကောင်းကြောင်းပြောဆိုခဲ့တာပါအစိုးရတာဝန်ရှိသူတွေအနေနဲ့ပုံမှန်လင်းလင်းနဲ့ပြည်စုံတဲ့အကျဉ်းချုပ်တွေရဖို့လိုအပ်ကြောင်းလဲတမတ်ကြီးကအမေရိကန်သမ္မတကိုဝေဖန်မှတ်ချက်ပေးခဲ့တဲ့ပေါ်ဝန်ကြီးချုပ်မေကမှတ်ချက်ပေးပြောဆိုခဲ့ပါတယ်
အမေရိကန်ဆိုင်ရာဗြိတိန်သမ္မတကြီးစာကင်ဒရက်ယာရုကနေနှုတ်ထွက်ခဲ့တဲ့အပေါ်မှာဗြိတိန်ပါလီမန်အမတ်တွေလည်းမယုံနိုင်အောင်ဖြစ်နေကြပြီးသူခုလိုယာရုကနေထွက်အောင်လို့ထရမ့်အစိုးရကအနိုင်ကျင့်ဖိအားပေးခဲ့တယ်လို့အတော်များများပြောနေကြပါတယ်သမ္မတကြီးနှုတ်ထွက်ခဲ့တဲ့အပေါ်အကြီးအကျယ်စိတ်ပြတ်မိတယ်လို့အောက်လွှတ်တော်နိုင်ငံသားရေးကော်မတီဥက္ကဋ္ဌTom Tugendhat ကပြောပါတယ်လျှို့ဝှက်အပြန်အလှန်တတ်တမန်ပေးစာထဲမှာတမ်အမတ်ကြီးဒရက်ကထရမ့်အစိုးရအပေါ်သူ့ရဲ့အမြင်တွေကိုပွန့်ပွန့်လင်းလင်းဖော်ပြပြောဆိုခဲ့တာပါဒီပြောကြားချက်တွေပေါက်ကြားပြီးတဲ့နောက်သမ္မတထရမ့်ကဇက်တိုက်ဝေဖန်ပြောကြားခဲ့ပါတယ်တပ်ဦးဆန်ပိုင်းဘီယန်တယောက်ရဲ့ဆန္ဒကြောင့်ဗြိတိန်တတ်တမန်တယောက်နှုတ်ထွက်ရတဲ့ပုံစံမျိုးဖြစ်နေတယ်လို့ Company ဥက္ကဋ္ဌအမတ် Tugendhat ကပြောပါတယ်တမ်အမတ်ကြီးနှုတ်ထွက်တာကိုအမကတန်စိတ်မကောင်းဖြစ်တယ်လို့ဝန်ကြီးချုပ် Theresa May ကလည်းပြောကြားပါတယ်ကောင်းမွန်တဲ့အစိုးရတွေဟာသူဝန်ထမ်းတွေကပွင့်ပွင့်လင်းလင်းအပြည့်အဝတင်ပြပြောကြားမှုတွေကိုအားကိုးနေရတာဖြစ်တယ်လို့ဝန်ကြီးချုပ်မေကပြောပါရယ်။တမ်မတ်ကြီးဆာဒရိတ်ခါတိတ်ကိုလုပ်ငန်းကျွမ်းကျင်အရေးချင်းရှိသူတစ်ယောက်ဖြစ်တယ်လို့ဗြိတိန်နိုင်ငံသားရေးဝန်ကြီးဌာနကလည်းချီးကျူးတုံ့ပြန်ပါရယ်။တမ်မတ်ကြီးဟာဗြိတိန်ကိုစားပြုတန်တမန်တစ်ယောက်အနေနဲ့မစွမ်းဆောင်နိုင်တော့ဘူးလို့ထင်တဲ့အတွက်နှုတ်ထွက်တာမဟုတ်ဘဲသူ့မိသားစုနဲ့တန်ရုံအပေါ်ရိုက်ခတ်မှုတွေရှိလာတာကြောင့်နှုတ်ထွက်သွားတာဖြစ်တယ်လို့ဗြိတိန်တန်တမန်အဖွဲ့အကြီးကSimon McDonnell ကဗြိတိန်အောက်လွှတ်တော်နိုင်ငံသားရေးရာကော်မတီကိုတင်ပြခဲ့ပါတယ်။ဒီဆုံးဖြတ်ချက်ပေါ်သူ့ဘက်ကလည်းတိတ်ကိုစိတ်မကောင်းဖြစ်တယ်လို့ပြောကြခဲ့ပါတယ်
။အမေရိကန်မှာခေလုံးဝင်းလျှောက်ထားသူတွေကိုနေချင်းပြီးလူတွေမင်းမြတ်မှုတွေနဲ့အတူအကျိုးစစ်ဆင်းမှုတွေကိုသမ္မတဒေါ်နယ်ထရန့်ဆူရကအရှိန်မြှင့်ဆောင်နေပါတယ်။အမေရိကန်ကိုတရားမဝင်နေဆက်ဖြတ်ကျော်ဝင်ရောက်လာခဲ့ပြီးတဲ့နောက်ဖက်စီထင်းထင်းခံရသူတွေကိုအမေရိကန်တာဝန်ရှိသူတွေကခေလုံးဝင်းပေးတဲ့မထင်လူတွေမင်းမြတ်မှုတွေနဲ့စစ်ဆင်းမှုတွေကိုပုံမှန်အားဖြင့်48နာရီကြာအချိန်ယူရရှိပါတယ်။ဒါမှလည်း အမေရိကန်နိုင်ငံသားစစ်စီရေးနဲ့လူမှုကြီးကြပ်ရေးဌာန USCIS ယာယီညွှန်ကြားရေးမှူးကန်ကူချင်နယ်လီကတော့ဖတ်စီထားတဲ့ရွှေပြောင်းဝင်ရောက်သူတွေကိုနေချင်းပြည်မင်းမြတ်စစ်စီကိုညွှန်ကြားခဲ့တာပါမူဝါဒအပြောင်းလဲနဲ့ပတ်သက်လို့ USCIS ကဝန်ထမ်းတွေကိုအကြောင်းကြားထားတဲ့ညွှန်ကြားချက်မိတ္တူကိုရရှိထားတယ်လို့ဆိုတဲ့ BuzzFeed သတင်းဌာနကဒါကိုအရင်ဆုံးဖော်ပြခဲ့တာပါခလုံးဝေးလျှောက်ထားတဲ့လုပ်ငန်းတွေပေါ်ပြီးထိရောက်ဆောင်ရမှာလက်ရှိအခြေအနေရလုပ်ငန်းတွေမြန်ဆန်အောင်အချိန်မြင့်ဆောင်နေတာဖြစ်တယ်လို့ USCIS ပြောခဲ့သူ Jessica Collins ကလည်း VOE ကိုပြောဆိုခဲ့တာပါညွှန်ကြားချက်အစ်စ်ကိုဘယ်ချိန်စတင်အကောင့်ထဲပုံမှန်ဆိုတာအတိအကျမပြောရမယ်လဲအချိန်မြင့်ဆောင်မယ့်အစီအစဉ်ကြောင့်ခလုံးဝေးလျှောက်ထားသူတွေစုပြုံနေတဲ့အခြေအနေမျိုးတွေကိုရှောင်ရှားနိုင်လိမ့်မယ်လို့လည်းပြောဆိုခဲ့ပါတယ်
အမေရိကန်ပြည်ထောင်စု Arizona ပြည်နယ်ကတရားမဝင်နိုင်ငံနဲ့ဝင်လာသူတွေကိုထားတဲ့ထိန်းသိမ်းရေးစခန်းတွေမှာကလေးငယ်တွေနှိပ်စက်ခံရတယ်လို့ American သတင်းဌာနတစ်ခုကသတင်းထုတ်ပြန်ခဲ့ပါတယ်။ကျန်းမာရေးနဲ့လူသားချင်းမြစ်ဌာနကဒုက္ခသည်တွေကိုကင်တွယ်တဲ့တာဝန်ရှိသူတွေရဲ့မှတ်တမ်းတွေကကလေးငယ်အယောက်30လောက်ရဲ့အခြေအနေကို NBC ရုပ်သံသတင်းကရရှိပြီးအင်္ဂါနေ့ကသတင်းထုတ်ပြန်ခဲ့တာပါ။အဲ့ဒီထဲမှာကလေးငယ်တွေဟာအဆောင်အယားရှိတွေစိတ်ဆိုးမှစိုးရိမ်နေကြတဲ့အကြောင်းတွေကိုမှတ်တမ်းတင်ထားပါတယ်။သူတို့ကိုကြွေးတဲ့အစားအသောက်တွေရဲ့အရသာဆိုးတယ်လို့ကလေးတွေကလူဝေမှုကြီးကြပ်ရင်းနဲ့လက်ဆက်လုံးုံရဲ့အရာရှိတွေကိုစောတကတက်မိလို့ကလေးတွေကိုပေးထားတဲ့မှုရတွေပြန်သိမ်းပြီးတမန်သလင်းပေါ်မှာဒီတိုင်းအိတ်ခိုင်းထားတဲ့အကြောင်းကလေးတယောက်ပြောပြတာကိုသတင်းထဲမှာဖော်ပြခဲ့ပါတယ်။ဒါအပြင်ကလေးတွေကိုအရေးပေါ်တုံခြုံဆောင်တွေကိုပဲပေးထားပြီးအပြစ်မှအိတ်ခိုင်းတာတယ်လီဖုန်းဆက်ခွင့်မပေးတာရေချိုးခွင့်မပေးတာစတဲ့အခြေအနေတွေကိုကလေးတွေပြောပြတဲ့မှတ်တမ်းတွေကိုလည်းဒီသတင်းထုတ်ပြန်ခဲ့ပါတယ်ကျမ်းမာရေးနဲ့လူသားချင်းမြင့်ဌာနကတာဝန်ရှိသူတွေမေးမြန်းမှတ်တမ်းတင်ခဲ့တဲ့ကလေးအလုံးဟာအမေရိကန်ဥပဒေကြောင်းအရထိမ့်သိမ်းထားခွင့်ရှိတဲ့အချိန်ထက်ကျော်လွန်ပြီးထိမ့်သိမ်းရေးဌာနတွေမှနေနေကြရတယ်လို့လည်း NBC ရုပ်သံသတင်းကပြောပါတယ် Texas ပြည်နယ်ကထိမ့်သိမ်းစခန်းတွေမှာလည်းလူတွေမတရားများပြားပြီးအခြေအနေဆိုးနေတဲ့အခြေအနေတွေနဲ့ကလေးတွေရောလူငယ်တွေပါအချိန်ကြာကြီးထိမ့်သိမ်းခံထားရတဲ့အခြေအနေကိုအမိမြေလုံခြုံရေးဌာနစုံစမ်းရေးမှူးချုပ်ကပြီးခဲ့တဲ့သတင်းတစ်ပတ်လုံးကပဲအစီရင်ခံစာထုတ်ပြန်ခဲ့ပါတယ်
အန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9303လိုင်းဒိုမီတာ57 kHz 5885တို့အပြင်စနေတနင်္ဂနွေမှာလိုင်းဒိုမီတာ190 kHz 1505နဲ့ပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်အန်တန်မြန်မာဘာသာအစီအစဉ်ရဲ့ဗုဒ္ဓနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့လက်ရှိနဲ့အရင်ဆိုးအရာရှိတွေစီးရုံးရေးဖွဲ့ဝင်တွေကိုတရားရေးလုပ်ငန်းတွေမှာနှောက်ယှက်ဟန်တားမှုအကျင့်ပြစ်ချဆမှုနေဆက်ဒေသမှာတရားမဝင်ဝင်လာတဲ့မိသားစုတွေကကလေးတွေကိုခွဲခြားထိန်းသိမ်းတဲ့မူဝါဒတွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးရမှာစင့်ခေါ်ဖို့အမိန့်စာထုတ်သိမ်းမတဲ့အောက်လွှတ်တော်တရားရေးကော်မတီမှာမနက်ဖြန်မဲခွဲဆုံးဖြတ်မှာဖြစ်ပါတယ်။အဆိုအဖွဲ့ဝင်တွေကိုမင်းမြန်ဝင်ရောက်ဖို့နဲ့ထောက်ထားတွေတောင်းခံရမှာသမ္မတအင်ပြည်တော်နဲ့အဆိုအဌာနတွေပူးပေါင်းဆောင်ရွက်မှုတွေအားနည်းနေတဲ့အပေါ်ကော်မတီမှာဦးဆောင်နေတဲ့အတိုက်ခံဒီမိုကရက်တီကစိတ်ပြည့်နေကြတာပါ။အင်ပြီးတော့တိုင်မင်ကန်ပုဂ္ဂိုလ်ဟောင်းဒေါ်မေကန်ပါဝင်တာဝန်ရှိသူတချို့ကိုကော်မတီရဲ့မင်းကွန်းနေမဖြစ်ဘူးအင်ပြီးတော့ကညွှန်ကြားထားပြီးဒီချိန်ထဲမှာပဲသမ္မတရဲ့ Republican Party ကကိုစတယ်ရီကလည်းဒီမိုကရက်တီရဲ့စုံစမ်းစစ်ဆေးမှုတွေဟာအချိန်ပြုံးတဲ့ကိစ္စဖြစ်ဝေဖန်ထားကြပါတယ်အလို့တော်တရားရေးကော်မတီကတော့သမ္မတရဲ့အကြီးအကဲအကြံပေးဂျယ်ရက်ကူရှနာအမျိုးသားလူမျိုးရေးအကြံပေးပုဂ္ဂိုလ်ဟောင်းမိုက်ကယ်ဖလင်းအင်ပြီးတော့အရာရှိချုပ်ဟောင်းဂျွန်ကယ်လီရှင်းနေချုပ်ဟောင်းဂျက်ဆက်ရှင်နဲ့လက်ထောက်ရှင်းနေချုပ်ဟောင်းရော့ရော့စတိုင်းတို့ကိုကော်မတီဥက္ကဋ္ဌဂျယ်ရိုနယ်လာကစစ်ကော်ဝင်ပြုသိမ်းမသိမဲခွဲဆုံးဖြတ်မဲ့အကြောင်းမနေ့ကပဲကြေညာထားတာပါ
Americanမှာ2020သကောင်စင်းစစ်တမ်းကောက်တဲ့အခါမှာနိုင်ငံသား Home မေးခွန်းထည့်ဖို့ကြိုးစားနေတဲ့အစိုးရကိုစားပြုဥပဒေအကျိုးဆောင်အဖွဲ့ဝင်တွေကိုအပြောင်းလဲလုပ်လို့မရဘူးလို့ပြည်내တရားသူကြီးတယောက်ကအမိန့်ချလိုက်ပါတယ်။ဒီမေးခွန်းဘာကြောင့်ထည့်ချင်ရတယ်လဲဆိုတဲ့အကြောင်းပြချက်မခိုင်လုံဘူးလို့ American တရားရုံးချုပ်ကလည်းဂျုံလာတွေကဆုံးဖြတ်ထားတာပါ။ဒီဆုံးဖြတ်ချက်ပေါ်အယူခံဖို့ပိုကောင်းတဲ့အကြောင်းပြချက်ကိုအချိန်မီမတင်ပြနိုင်ခဲ့တဲ့အတွက်အစိုးရရဲ့မူလရှေ့နေအဖွဲ့ကလက်လျှော့ခဲ့ပုံရပါတယ်။နိုင်ငံသားနဲ့ဆိုင်တဲ့မေးခွန်းမထည့်တော့ဘူးလို့တရားရေးဌာနနဲ့စီးပွားကူးသန်းဌာနတို့ကလည်းပြောကြားထားပြီးသားပါ။ဒါပေမဲ့ဒီမေးခွန်းထည့်ရမယ်လို့သမ္မတဒေါ်နယ်ထရမ့်ကအဲ့ဒီဌာနတစ်ခုလုံးကိုဖိအားပေးခဲ့တာကြောင့်တရားရေးဌာနကမေးခွန်းပြန်ထည့်နိုင်ရေးစူးစမ်းဖို့ရှေ့နေအဖွဲ့အသစ်နဲ့အစားထိုးမယ်လို့တနင်္ဂနွေနေ့တုန်းကကြေညာခဲ့တာဖြစ်ပါတယ်။တကောင်စင်းမေးခွန်းနဲ့မှနိုင်ငံသားမေးခွန်းထည့်နိုင်ဖို့ထရမ့်အစိုးရကဒီသတင်းပတ်ထဲမှာဆောင်ရွက်မယ်လို့ရှေ့နေချုပ်ဝီလျံဘားကတနင်္လာနေ့ကကြေညာပါတယ်။တကယ်လို့ဒီမေးခွန်းထည့်ရင်အမေရိကန်မှာတရားမဝင်နေသူတွေစစ်တမ်းမေးခွန်းတွေကိုမဖြေဘဲနေနိုင်တာကြောင့်လူဦးရေအတိအကျသိနိုင်ဖို့ခက်ခဲမယ်လို့မေးခွန်းကိုကန့်ကွက်နေသူတွေကပြောပါတယ်။ဒါအပြင်အဲ့လိုတရားမဝင်နေသူများတဲ့မြို့တွေမှာလူဦးရေပေါ်မူတည်ပေးတဲ့ပြည်ထောင်စုအစိုးရအတုံးစိတ်လည်းအရနည်းနိုင်တယ်လို့ထောက်ပြကြပါတယ်
။ထိုင်ဝမ်ကျွန်းကိုလက်နက်ရောင်းချမဲ့အစီအစဉ်ဟာအာရှပစိဖိတ်ဒေသညင်ရင်းနဲ့တည်ငြိမ်မှုတွေယူရထားပြီးတရုတ်နိုင်ငံတနင်္ဂနွေနေ့ကရှိတဲ့မူဝါဒအပေါ်ရည်တည်ချက်အပြောင်းလဲလည်းမရှိတဲ့အကြောင်းအမေရိကန်ကမနေ့ကပဲပြောလိုက်ပါတယ်။ခမန်းကြီး ဒေါ်လာ $1.2 ဘီလီယံလောက်တန်ဖိုးရှိတဲ့စစ်လက်နက်တွေဝယ်ယူဖို့ထိုင်ဝမ်ရဲ့ကမ်းလှမ်းချက်ကိုအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကအတည်ပြုခဲ့ပြီးနောက်မှာတော့တရုတ်နိုင်ငံကလက်နက်ရောင်းမဲ့အစီအစဉ်ကိုဖြစ်ဖို့အမေရိကန်ကိုတောင်းဆိုခဲ့တာပါ။အမေရိကန်က M1A2T Abrams အမျိုးအစားတင်ကား180 Stinger 4ယင်းဖြင့်ပကုံးထံမစ်ဆိုင်းတုံး250နဲ့တင်ကားဖြင့်မစ်ဆိုင်းတုံးမစ်1500ကျော်အပါအဝင်စစ်လက်နက်တွေရောင်းချမဲ့အစီအစဉ်ကိုတော့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကတင်းလာနေကပဲအတည်ပြုကြေညာထားပါတယ်။စစ်လက်နက်ရောင်းချမဲ့အစီအစဉ်ကြောင့်ဒေသတွင်းမှာအခြေခံစီးရီးဆန်ရာကျင်းဝင်ရှာအပြောင်းလဲမရှိနိုင်တဲ့အကြောင်းလဲအမေရိကန်ကာကွယ်ရေးဝန်ကြီးဌာနရဲ့ကာကွယ်ရေးဆန်ရာလွန်ယွေးပူးပေါင်းဆောင်ရွက်မှုအေဂျင်စီကပြောဆိုထားပါတယ်။
မြန်မာနိုင်ငံမှာလေခုံကားလို့သိကြတဲ့ Beetle ကားအမျိုးအစားထုတ်လုပ်မှုကို Volkswagen ကုမ္ပဏီကဒီကနေ့ရပ်ဆိုင်းလိုက်ပါပြီ။နောက်ဆုံးအတုပ် Beetle လေခုံကားတွေကို Mexico နိုင်ငံ Pueblo မြို့မှာရှိတဲ့ကားဆက်ရုံကနေဇူလိုင်လ9ရက်အင်္ဂါနေ့ကနောက်ဆုံးထုတ်လုပ်ခဲ့ပါတယ်။လေခုံကားတွေကိုထုတ်လုပ်ခဲ့တဲ့82နှစ်အတွင်းမှာကမ္ဘာတဝန်းကားအဆင့်ရဲ့25သန်းကျော်ရောင်းချခဲ့ရပါတယ်။1930ပြည့်နှစ်ပိုင်းတွေကနာဇီပါတီခေါင်းဆောင် Adolf Hitler ကအများပြည်သူစီးနိုင်မဲ့လူထုအကြိုက်ကားကိုတီထွင်ဖို့အတွက် Austrian လူမျိုး Engineer Ferdinand Porsche ကိုတာဝန်ပေးခဲ့ရာက Volkswagen Type 1လို့စခေါ်တဲ့ပထမဆုံး Beetle လေခုံကားတွေပေါ်လာခဲ့တာပါဒုတိယကမ္ဘာစစ်ပွဲအပြီးမှာတော့စစ်တမ်းခံခဲ့ရတဲ့ဂျာမန်တွေက Volkswagen ကားတွေကိုနာဇီအငွေ့အသက်ကင်းတဲ့ကားတွေဖြစ်အောင်ပြန်လည်ထုတ်လုပ်ခဲ့ပါတယ်1960ပြည့်နှစ်ပိုင်းတွေရောက်လာချိန်မှာ Beetle လေခုံကားတွေဟာ Hippie တွေကြိုက်တဲ့ကားလို့ပြောစရာဖြစ်တဲ့အထိ Hippie လူငယ်တွေကြရေပန်းစားခဲ့တာပါဒီကားတွေကိုဂျာမနီမှာစထုတ်ခဲ့ပေမဲ့1980ပြည့်နှစ်ပိုင်းတွေက Mexico မှာရှိတဲ့ Volkswagen ဆက်ရုံကနေထုတ်လုပ်ခဲ့ပါတယ် Beetle လေခုံကားဒီဇိုင်းကို Volkswagen ကုမ္ပဏီက1998ခုနှစ်မှာတစ်ကြိမ်2012ခုနှစ်မှာတစ်ကြိမ်ပုံစံပြောင်းထုတ်ခဲ့ပေမဲ့1930ခုနှစ်ပိုင်းလောက်ကထုတ်ခဲ့တဲ့မူလပုံစံလောက်လူကြိုက်မများခဲ့ပါဘူး
ဟုတ်ဟူးနေညာပိုင်းနောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုကိုအောင်လင်ဦးနဲ့မဆုမြတ်မွန်တို့ပြောပြပေးခဲ့တာပါအခုတော့သတင်းဆောင်မတွေကိုစက်တိုက်ထုတ်လင်းပေးပါမယ်ရခိုင်ပြည်နယ်အတွင်းလက်နက်ကိုင်ပဋိပက္ခကြောင့်2019ခုနှစ်မေလအထိ6လတာအတွင်းမှာလူခွင့်ရေးချိုးဖောက်မှု195မှုရှိတယ်လို့ရခိုင်ပြည်လုံးဆိုင်ရာကျောင်းသားနေလူငယ်များအစည်းအရုံး AASYC ကထုတ်ပြန်ပါတယ်ဒီလူခွင့်ရေးချိုးဖောက်မှုတွေကိုမြန်မာတပ်မတော်အပါအဝင်ရခိုင်ပြည်နယ်အတွင်းလက်နက်ကိုင်အဖွဲ့အစည်းတွေကကျူးလွန်တာဖြစ်တယ်လို့လည်းဖော်ပြပါဗျ။တချိန်တည်းမှာတော့ရခိုင်ပြည်နယ်ကြောက်တော်မြို့နယ်အတွင်းကမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင် AA အဖွဲ့တို့အကြားမှာတိုက်ပွဲတွေကြောင့်အရက်သားတွေစစ်ပေးရှောင်နေရပါတယ်။ VOE မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကဆက်သွယ်မေးမြန်းသတင်းပို့ထားပါတယ်ရှင်။
2018ခုနှစ်ဒီဇင်ဘာလကနေ2019ခုနှစ်မေလအထိ6လတွင်ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ဆက်ဆက်ရမြို့နယ်14မြို့မှာလူခွင့်ရေးချိုးဖောက်မှုတွေရှိခဲ့ပြီးတော်တော်များများကိုတော့မြန်မာစစ်တပ်ကကျူးလွန်ခဲ့တာဖြစ်တယ်လို့ရခိုင်ပြည်လုံးဆိုင်ရာကြောင်းတန်းနဲ့လူငယ်များစည်းရုံးအတွင်းမှူးကုတင်ဦးက VOA ကိုပြောပါတယ
်ဒီဇင်ဘာ2018ကနေကျွန်တော်တို့မြန်မာစစ်ကိုဖြစ်ဆိုရင်လူခွင့်ရေးချိုးဖောက်မှုနဲ့တန်ကိုချီရပြရပြန်နဲ့ကိုယ်မြင်ငါမှုကျွန်တော်တို့ကိုချီရပါတယ်အဲ့မှာတက်မတော်ကချိုးဖောက်တာတော်တော်များများကိုကျွန်တော်တွေ့ရပါတယ်ချိုးဖောက်မှုအမျိုးသားကိုမျိုးတွေ့တာပေါ့နော်အဓိကတွေ့ရတာကဒီမတရားဖန်ဆင်းချိုးဖောက်မှုရယ်ဒီကြည့်ကြည့်ဥစ္စာဆက်ဆင်းမှုရယ်တရားဓမ္မမြေသက်ခါချင်းမြေတန်နေတဲ့မှုနဲ့လူမဆန်တာဒီမှုကအဲ့ဒါကျွန်တော်တို့လေးစလေးနဲ့ကျွန်တော်တို့တွေ့တယ်ပြီးရင်တက်ဖြစ်မှုက39မှုကျွန်တော်တို့တွေ့တယ်ဒီလက်လက်ဆိုတော့လာခန့်ကိုပိတ်ပင်မှုပြီးရင်အစာနာပြောက်စုမှုဆိုတဲ့ခါကချစ်မှုကျွန်တော်တို့တွေ့တယ်ဒီတက်မှုတော့တက်တဲ့မှာရတာဒီပြင်းပြီးတော့ဒီတော့တဲ့ခါကစီစီပေါင်းဒီ90ကျော်တွေ့ရပါတယ်ဒီမေလာကြည့်ပေါ့နော်
ရခိုင်ပြည်နယ်မောင်တော်ဗုဒ္ဓတောင်ရသိတောင်ကြောက်တော်ဘုံညုံမြောင်ဦးစစ်တွေမင်းပြားမြေပုံအမ်းမြုပ်နယ်ချင်းမြင့်နယ်ပလက်ဝါမြုပ်နယ်နဲ့ဘီမြုပ်နယ်ပသိမ်မြုပ်နယ်ပြင်ရန်ကုန်တိုင်းဒေသကြီးအစရှိတဲ့မြုပ်နယ်သုံးမြုပ်နယ်တို့မှာလူခွေချိုးဖောက်ခံရမှု195မှုလေ့လာတွေးကြည့်ရတယ်လို့ကိုသိန်းဦးကပြောပါတယ်။မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့စစ်ရေးသိမ်းမှနေတဲ့ဖြစ်စဉ်တွေမှာအရက်သားတွေပေါ်ပြင်းမထားတိုက်ခိုက်မှုတွေလည်းရှိနေပြီးအရက်သားပြည်သူထိခိုက်ခြင်း29မှုရှိခဲ့ပြီးတော့လူရည်အဖြစ်50ခန့်ဒိဆုံးမှုဖြစ်ပေါ်စေခဲ့တယ်လို့ထုတ်ပြန်ထားပါတယ်။အဆိုပါလူခွေချိုးဖောက်မှုတွေကိုမြန်မာတပ်မတော်အစိုးရရခိုင်တပ်တော်အရကန်ရိုဟင်ဂျာဖွဲ့အာဆာတို့ပါဝင်ကျူးလွန်ခဲ့တာကိုလက်လက်ဆန်းစစ်တွေ့ရှိရတယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီကနေ့ကြောက်တော်မြို့နယ်ရိုးချောင်းပြားဒေသတောင်ပေါက်ရွာနီးမှာမြန်မာစစ်တပ်နဲ့အေအေဖွဲ့တို့စိုက်ပွဲဖြစ်ပွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်။တိုက်ပွဲမဖြစ်ခင်နေ့ကတောင်ပေါက်ရွာထဲကိုမြန်မာစစ်တပ်ဝင်ရောက်လာပြီးရွာသားတွေကိုစစ်ဆေးမှုတွေလှုပ်ဆောင်နေတယ်လို့ပြစ်ခတ်တန်ကြားပြီးကန်ဆောက်ကြွာဘက်ကိုစစ်ပေးတင်းချောင်းနေရတယ်လို့ ကန်ဆောင်စရာတော့ကနေခုလိုမိတ်ပါတယ်
။ဒါနဲ့တော့ကြားနေရတယ်။အဲ့ဒီဘဝဝင်ကျင်လောက်ကြားနေရတာခဏလေး။ရသားတွေကဥစဉ်စခန်းထဲမှာလည်းရှိနေတယ်။ရွာမှာတည်းတည်းကျန်နေတယ်။ဒီနေ့ကတော့အဲ့ဒီဓမ္မရွာကလူတွေကိုကက်တက်ကနေပြီးတော့ဖုံးကြောင်းမှာစုချတယ်ကျန်တဲ့လူတွေလေ။ရွာမှာကလူကနေနေကျန်တော့ဒီမှာဥစဉ်စီမှာအများကြီးရှိနေတ
ယ်။ကြောက်တော်မြို့နယ်တောင်ပေါက်ရွာပါဝင်ရိုးချောင်းဒေတာကရွာရန်900ကျော်ဟာကန်ဆောင်ရွာစစ်ဆောင်စခန်းမှာတင်းရှောင်နေကြရတယ်လို့လည်းစခန်းတာဝန်ခံဆရာတော်ကမိတ်ပါတယ်။နဖက်တိုက်ပွဲဖြစ်ပွားတဲ့အခြေအနေကိုသိရှိဖို့မြန်မာတပ်မတော်နဲ့အေအေဖွဲ့တာဝန်ရှိသူတွေကိုဆက်တွယ်ခဲ့ပေမဲ့လည်းဆက်တွယ်လို့မရခဲ့ပါဘူး။ရခိုင်ပြည်နယ်တွင်းဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ဒေသခံရွာသား9000ကျော်စစ်ဘေးသိမ်းရှောင်နေရတယ်လို့ရခိုင်လူမှုဖွဲ့စည်းတွေကနေဒီကနေ့မှသတင်းထုတ်ပြန်ထားပါတယ်။ပဋိပက္ခဖြစ်စဉ်တွင်အရသားတွေပေါ်ပြင်းထန်တိုက်ခိုက်မှုလူခွေရေးကျူးလွန်နေမှုပေါ်မှာအစိုးရအနေနဲ့တာဝန်ယူတာဝန်ခံဖြေရှင်းပေးဖို့ကိုလည်းရခိုင်ပြည်လုံးဆိုင်ရာကျောင်းသားနဲ့လူငယ်များစည်းရုံးဖွဲ့ကနေတောင်းဆိုထားပါတယ်ခင်ဗျာ။
ကိုနိုင်ကိုရင်တရင်ပေးပို့ထားတာပါရှင် VOE မြန်မာပိုင်းရဲ့ဗုဒ္ဓဟူးညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဆက်ပြီးတော့နားဆင်ရမယ့်တရင်လှော်မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်နေရဲစွန့်ခွာထွက်သွားသူတွေမြန်မာနိုင်ငံဘက်ပြန်လာတဲ့အခါနေထိုင်ဖို့အတွက်အသင့်ဆောက်လုပ်ပြီးသားအင်ဂျီ150ကိုအိန္ဒိယဆူရကရခိုင်ပြည်နယ်မောင်တော်မှာမြန်မာအစိုးရကိုမနေ့ကပေးအပ်ခဲ့ပါတယ်ဒီအကူအညီတွေဟာဒုက္ခသည်အလုံးတွဲဖြစ်တယ်လို့မြန်မာအစိုးရတာဝန်ရှိသူတွေကပြောပါတယ်ဒုက္ခသည်တွေရဲ့အမြင်သဘောထားတွေနဲ့ Writers သတင်းတပုတ်ကိုအခြေခံပြီးတော့ကိုအောင်ကပြောပြပေးပါမယ်ရှင
်အကြမ်းဖက်တိုက်ခိုက်မှုတွေနဲ့ပြည်ပကားတွေဖြစ်ပွားနေပြီးအိုးအိမ်ဆွန့်ခွာထွက်ပြေးသူတွေတိမ်းနဲ့ချီရှိနေတဲ့ရခိုင်ပြည်နယ်အတွင်းကရွှေစားချိန်ချောင်းတောင်နဲ့နသာတောင်စတဲ့ဒုက္ခသည်ပြန်လည်လက်ခံရေးစခန်းတွေမှာအစင်းသင်းဆောက်ပြီးသားအင်ဂျီ250ကိုအိန္ဒိယအစိုးရပေးအပ်ခဲ့တာပါမြန်မာနိုင်ငံဆိုင်ရာအိန္ဒိယတမ္မတ်ကြီးဆရတ်ခူမာကအခုလိုပြောပါရယ
် We would like to see the people
မြန်မာနိုင်ငံဘင်္ဂလားဒေ့ရှ်နိုင်ငံကြားထိုးထားတဲ့နားလည်မှုသဘောတူစာချုပ်လောအရမြန်မာနိုင်ငံဘက်ကထွက်သွားတဲ့သူတွေပြန်လာတာကိုကျွန်တော်တွေ့ကြပါတယ်နောက်မကြဘဲအများဆုံးပြန်လာနိုင်လိမ့်မယ်လို့လည်းကျွန်တော်မျှော်လင့်ပါတယ်
ဒီလိုမျှော်လင့်ပေမဲ့လည်းနိုင်ငံတကာအကူအညီပေးအဖွဲ့တချို့ကဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်သွားတဲ့ရိုဟင်ဂျာဒုက္ခသည်တွေပြန်လာနိုင်ရေးအခြေအနေဟာအဆင်သင့်မဖြစ်သေးဘူးဘေးကင်းလုံခြုံမှုမရှိဘူးလို့ပြောနေကြပါတယ်ဘင်္ဂလားဒေ့ရှ်ဘက်ကဒုက္ခသည်တွေနေရာပြန်လာရေးအစီအစဉ်တွေဟာပြီးခဲ့တဲ့နှစ်နိုဝင်ဘာလကတည်းကမအောင်မြင်ပဲရပ်တန့်နေပါတယ်မြန်မာဆွေရဘက်ကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပေမဲ့ဒုက္ခသည်တွေနေရာပြန်လာနိုင်ဖို့ပူးပေါင်းဆောင်ရွက်သွားမယ်ဆိုပြီးတော့အာမခံထားပါတယ်မြန်မာအစိုးရလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးရတော
့ Among the 250 houses there
ဒီအိုးအိမ်250ဟာဟိန္ဒူဘာသာဝင်ဒုက္ခသည်တွေအတွက်တည်းမဟုတ်ပဲမွတ်စလင်တွေအတွက်ရောရခိုင်တိုင်းရင်းသားတွေအတွက်ပါဖြစ်တယ်လို့ရှင်းပြသွားပါတယ်အိန္ဒိယပါဝင်မိတ်ဆွေနိုင်ငံတွေနဲ့ပူးပေါင်းပြီးတော့ဒလုစီမံကိန်းတွေဆက်လက်ဆောင်ရွက်သွားမယ်လို့ပြောပါတယ်ဒါပေမဲ့လည်းရခိုင်ပြည်နယ်တွင်ကြံ့ဖက်မှုတွေနဲ့ပြည်လည်တိုက်ခိုက်မှုတွေကြားမှာဟိန္ဒူဘာသာဝင်တွေလည်းရာနဲ့ချီအိုးအိမ်စွန့်ခွာထွက်ပြေးခဲ့ကြရတာပါအင်းဘာသာဝင်ဒုက္ခသည်တယောက်ကအခုလိုပြောပါတယ
်အလို့ကမရှိဘဲတကူရာကြီ
းလုံကင်လည်းမရှိဘူးအလို့မရှိရင်ဘယ်လိုလုပ်ပြီးတော့အစားတောက်ရှာရမလဲတခါတလေအလူရှင်တွေလာမှအစားတောက်တွေရပါတယ်ဘယ်သူမှမလာရင်ဘာမှစားစရာမရှိဘူးလို့သူကပြောပါတယ်အိုးအိမ်တွေဟာအခုလိုဒုက္ခသည်တွေအားလုံးတွဲလို့ဒေါက်တာဝင်းမြတ်ကြီးကပြောပေမဲ့မွတ်စလင်လူနည်းစုဖြစ်တဲ့ရိုဟင်ဂျာဒုက္ခသည်တွေကြားမှာလူတိုင်းအတွက်ညီလူညီမရကျင်တဲ့ဆန္ဒကိုထုတ်ပေါ်ပြောဆိုနေသူတွေလည်းရှိနေပါသေးတယ်။ရိုဟင်ဂျာဒုက္ခသည်တဦးဖြစ်တဲ့ဇူရာမန်ကအခုလိုပြောပါရတယ်။
ခံစားရတာကကျွန်တော်တို့လူတွေလက်အိတ်လိုမျိုးဟိုဟာဒုက္ခရောက်ပြီးတော့တခြားနေရာတွေမှာကိုလုံးနေရတာရှိတယ်။ဟိုမြောက်ပိုင်းကလည်းရှိတယ်၊ထောင်ပိုင်းကလည်းရှိတယ်ပြီးတော့မြို့ပေါ်ကလည်းရှိတယ်၊မြို့ပေါ်ဒီဘက်ကလည်းရှိတယ်။ဟိုသူတို့ဟိုဟာသူတင်ပြီးတော့ဟိုဟာအင်တွေပါတယ်ဆော့ပြတယ်ဆိုရင်တော့ကျွန်တော်တို့လည်းကျွန်တော်လူမျိုးတွေအဲ့လိုဒုက္ခရောက်တဲ့လူတွေကိုဒီမှာရှိတဲ့ဒုက္ခရောက်ပြီးတော့ဒီမှာရှိတဲ့လူတွေကိုဟိုဟာအဲ့လိုမျိုးအင်တွေပြင်းအင်တွေရအောင်ပေါ့နေရာရအောင်ပေါ့ဟိုဟာပြည့်စုံရှင်တာပေါ့ဒါပေမဲ့အဲ့လိုမျိုးတော့မဖြစ်ဘူ
း square meter 40ရှိတဲ့အိုးအိမ်တွေဟာရခိုင်ဒေသကျန်းမာရေးပညာရေးစိုက်ပျိုးရေးနဲ့အခြေခံစောက်အုံတွေအတွက်အိန္ဒိယနဲ့မြန်မာကြားပူးပေါင်းဆောင်ရွက်ဖို့သဘောတူထားတဲ့စီမံချက်22ခုတည်းကအစာပြုလုပ်ဆောင်ချက်တွေဖြစ်တယ်လို့လည်းအရာရှိတွေကပြောပါတယ်2018ခုနှစ်ဒီဇင်ဘာလကလည်းရခိုင်ပြည်နယ်တွင်နေရပြန်လာမဲ့ဒုက္ခသည်တွေအတွက်အိန္ဒိယဆွေရကအိုးအိမ်50ပေးအပ်ခဲ့မှုပါတယ်။ဒီလိုအိုးအိမ်အကူအညီတွေပါဝင်ငါးထင်တာကာလအတွင်းရခိုင်ဒေသအတွက်ဒေါ်လာ25သန်းသုံးဆွဲဖို့အိန္ဒိယနိုင်ငံသားရေးဝန်ကြီးဌာနက2018ခုနှစ်ဒီဇင်ဘာလမှာကတိပေးပြောဆိုထားကြပါခင်ဗျာ။
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android စနစ်သုံးဖုန်းတွေရော iOS နဲ့သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ် Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ် VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်းburmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ
်။ဒေါ်ရရှင်တို့နားဆင်နေကြရတာက VOA မြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့ညပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။အခုဆက်ပြီးတော့ပတ်ဝန်းကျင်ထိန်းသိမ်းရေးဆိုင်ရာသတင်းလွှာတပုတ်ကိုထုတ်လွှင့်ပေးကြပါမယ်။တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးမှာအမေရိကန်ပြည်ထောင်စုကိုနောက်တန်းကိုရောက်အောင် Trump အစိုးရကလုပ်နေတယ်ဆိုတဲ့ဝေဖန်ချက်တွေကိုပြန်လည်တုံ့ပြန်တဲ့အနေနဲ့သမ္မတဒေါ်နယ်ထရမ့်ကအမေရိကန်ပြည်ထောင်စုမှာတန့်ရှင်းတဲ့ရေနဲ့လေထုထိမ့်သိမ်းထားရှိနိုင်မှုကြိုးပမ်းနေတဲ့အကြောင်းကိုတနင်္လာနေ့ကအင်ဖြူတော်မှာမိန့်ခွန်းပြောခဲ့ပါတယ်။ဒါပေမဲ့ကျွမ်းကျင်ပညာရှင်တွေနဲ့တက်ကြွလှုပ်ရှားသူတွေကတော့ယာတီဥတုပြောင်းလဲမှုဆိုင်ရာပါရီသဘောတူစာချုပ်ကနေပြန်ရုပ်သိမ်းခဲ့တာအပါအဝင်သမ္မတထရမ့်ရဲ့မူဝါဒတွေဟာတဘာဝပတ်ဝန်းကျင်ထိမ့်သိမ်းမှုတွေကိုရှေ့တန်းကနေအမြဲဥဆောင်ခဲ့တဲ့အမေရိကန်ရဲ့ပုံရိပ်ကိုထိခိုက်စေတယ်လို့ဝေဖန်ပြောဆိုပါတယ်။အင်ဖြူတော်သတင်းတော့ပက်စတီဝီဒါခုဆွာရာပေးပို့တဲ့သတင်းကိုကိုသားညွန်ကပြောပြပေးပါရှင်
။တနင်္လာနေ့ကမိုးပြင်းထန်ရွာသွန်းလာမှုလို့မြို့တော်ဝါရှင်တန် DC ဒေသတော်ကရေကြီးလာပြီးဖြစ်ခဲ့ပါတယ်။မြောက်ယထာဘူရာယုံတို့ခုမှအမိုးကနေရေတွေစီးကျခဲ့တယ်လို့အင်ဖြူတော်မြောက်ထက်ကသတင်းခန်းတွေကလည်းရေတွေစိတ်ဝင်ခဲ့ပါတယ်။အဲ့ဒီနေ့မှာပဲသမ္မတဒေါ်နယ်ထရမ့်ကသဘောပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့ပတ်သက်ပြီးတော့ဝေဖန်ခံရတဲ့သူ့စိုးရရဲ့ဆောင်းချက်တွေကိုကာကွယ်ပြောဆိုသွားပါတယ
်။ We have only one America.
ကျွန်တော်တို့မှာအမေရိကတစ်ခုသာရှိတယ်လို့ဒီကဘာမြေကြီးဆိုတာလည်းတစ်ခုတည်းပဲရှိတာပါဒါကြောင့်ဒီနေရာကိုပုံမတန်ရှင်းတဲ့တဘာဝပတ်ဝန်းကျင်တစ်ခုဖြစ်အောင်ကြီးမြတ်လာတဲ့ကျွန်တော်တို့နိုင်ငံသားတွေအတွက်ပုံမကောင်းမွန်တဲ့ဘဝတွေပိုင်ဆိုင်နိုင်အောင်ကျွန်တော်ရဲ့သမရတက်တန်းကာလအတွင်းနေ့စဉ်နေ့တိုင်းကြိုးပမ်းသွားမှာပ
ါအမေရိကန်ပြည်အောင်စုမှာတန့်စင်တဲ့လေရေထင်းသိမ်းထားနိုင်ဖို့အတွက်ပြဋ္ဌာန်းထားတဲ့အဥပဒေတွေအပါအဝင်တဘာဝပတ်ဝန်းကျင်ကိုထင်းသိမ်းဖို့ချမှတ်ထားတဲ့စီမံစည်းကမ်းတွေရှိပါတယ်အမေရိကန်ပြည်ထောင်စုဟာကမ္ဘာပေါ်မှာတန့်ရှင်းတဲ့တောက်သုံးရေရရှိမှုနံပါတ်1နေရာမှာရှိတယ်လို့လူလူညဉ့်ညမ်းမှုမှာလည်းကမ္ဘာတစ်ဝန်းပြင်းမြညဉ့်ညမ်းမှုနှုတ်အောက်6ဆပိုနေတယ်လို့သမ္မတထရမ့်ကအင်ပီရိုမီကွန်မှာပြောပါတယ်။ဒါပေမဲ့လည်းသူ့ဆွေရလက်ထက်မှာအထူးဖြစ်ပြီးသဘောပတ်ဝန်းကျင်နဲ့လူလူကျမကြီးကာဝယ်ဆောင်ရှောက်မှုတချို့ကိုဖယ်ရှားဖို့ကြိုးစားခဲ့တာကြောင့်သမ္မတရဲ့မီကွန်ကလူတွေမျက်ခုံးပင့်စရာဖြစ်ခဲ့ရပါတယ်။ကားတွေမှာစီစားသက်သာစေမဲ့တတ်မှတ်ချက်တွေကိုပြန်ရုပ်သိမ်းခဲ့တယ်လို့လက်ရှိကြောင်မီသွေးသုံးစွန့်ရင်ဆိုင်ုံကနေပြီးတော့ကာဗွန်တန်ငွေထုတ်လုပ်မှုကိုကန့်သတ်ဖို့အတွက်ချမှတ်ထားတဲ့တန်ရှင်းစွမ်းအင်စီမံကိန်းကိုလည်းဖျက်သိမ်းခဲ့ပြီးတော့ဒီနေရာမှာဈေးသက်သာတဲ့တန်ရှင်းစွမ်းအင်ဆိုင်ရာစီမံဆိုတာကို Trump အစိုးရကအစထိုးပြတန်းခဲ့တာပါ။ဒါနဲ့ပတ်သက်လို့ Breaking သုတေသနဌာနကစွမ်းအင်နဲ့ဥတုရာစီဆိုင်ရာသုတေသီ Samantha Gross ကခုလိုပြောပါရတယ
်။
ဒီဖျက်သိမ်းမှုနှစ်ခုစလုံးကလေထုထဲမှာအမုံအမွှားတွေတိုးလာစေတာမို့အမေရိကန်ရဲ့လေထုကိုပိုးပြီးတော့ညံ့ညမ်းအောင်လှုပ်ရှားကြပါရတယ်။အရင်ကစီမံတွေအောင်မှာလောင်စာဆီတုံဆဲမှုနည်းနိုင်ပေမဲ့အခုတော့ပိုများလာတာကြောင့်ကားတွေကနေကာဗွန်တန်ငွေထုတ်လုပ်မှုကပိုဆိုးလာစေပါတယ်။ဒါကြောင့်ကမ္ဘာမှာရှေ့တန်းကဥဆောင်နိုင်တဲ့အစီအစဉ်ကောင်းတွေကျမတို့မှာရှိနေတယ်ဆိုတာလက်ခံတဲ့တစ်ချိန်တည်းမှာပဲဒီအစိုးရကတော့အခြေအနေကိုပိုဆိုးအောင်လုပ်နေတယ်လို့ကျမထင်ပါတယ်
။ကမ္ဘာတစ်ဝန်းဥတုရာသီဖောက်ပြန်ပြောင်းလဲမှုတွေနှေးပါစေဖို့အတွက်သမ္မတဥပမာအစိုးရလက်ထက်ကချုပ်ဆိုခဲ့တဲ့ပါရီသဘောတူညီချက်ကနေသမ္မတထရမ့်ဟာ2018ခုနှစ်မှာနှုတ်ထွက်ခဲ့ပါတယ
်။ If today the United States will cease all implementationof the non-binding Paris Accord
မဖြစ်မနေလိုက်နာစရာမလိုတဲ့ပါရီသဘောတူညီချက်အတိုင်းလိုက်ပါဆောင်ရွက်မှုတွေအားလုံးဒီနေ့ကစပြီးရပ်ပါပြီဒီသဘောတူညီမှုကြောင့်ကျွန်တော်တို့နိုင်ငံအလွန်ကျွံထမ်းနေရတဲ့စီးပွားရေးနဲ့ဗန္ဒာရေးဝင်တွေလည်းမရှိတော့ပါဘူ
းအင်ပီရိုမေကွန်းထဲမှာလည်းသမရကဒီပါရီသဘောတူညီချက်စာချုပ်ဟာမျှတမှုထိရောက်မှုမရှိတဲ့အပြင်အကုန်ကျတိတ်များတဲ့စာချုပ်ဆိုပြီးတော့ဒါကိုလက်မခံနိုင်တဲ့အကြောင်းထပ်လောင်းပြောပါတယ်ဒါပေမဲ့လည်းနိုင်ငံတစ်ခုအနေနဲ့သဘောပတ်ဝန်းကျင်ကိုဦးစားပေးမလားစီးပွားရေးအားကောင်းမှုဆိုတာကိုဦးစားပေးမလားဆိုတာကိုရွေးရတဲ့ယူဆရှိပေမဲ့သမ္မတထရမ့်ကတော့သူ့အစိုးရဟာနှစ်ခုစလုံးကိုအောင်းအမြင်မြင်ဆောင်ရနေတယ်လို့ပြောပါတယ်။ဥတုရာသီအရေးကြီးကျယ်သူပညာရှင်တွေကတော့ထရမ့်ပြောတာကိုလက်မခံကြပါဘူး
။ Environmental improvement
သဘောပတ်ဝန်းကျင်တိုးတက်ကောင်းမွန်ဖို့နဲ့စီးပွားရေးဖွံ့ဖြိုးဖို့ဆိုတဲ့နှစ်ခုကရှင်တွဲရှိလာခဲ့တာဆယ်စုနှစ်ပေါင်းများစွာပါပဲ။အခုထရမ့်ပြောသလိုကောင်းမွန်တဲ့သဘောပတ်ဝန်းကျင်ဖြစ်အောင်တဘာဝပတ်ဝန်းကျင်ကိုထိမ့်သိမ်းကာကွယ်ရလုပ်နေတယ်ဆိုတာတကယ်ကိုမဖြစ်နိုင်ပါဘူး။သူမိန်ခွန်ကအင်မတန်ပြဿနာရှိပါတယ
်။စွန့်ရင်နဲ့ဥတုရာသီဆိုင်ရာသုတေသီဆမ်မသာဂရော့စ်ကပြောသွားတာပါ။လာမယ့်2020သမ္မတရွေးကောက်ပွဲမှာသမ္မတထရမ့်ပြန်လည်ရွေးခံရဖို့ကြိုးစားနေတယ်လို့ မဲဆန္ဒရှင်ပြည်သူတွေအတွက်လူထုတန့်စင်ရေးတန့်ရှင်တဲ့တောက်သုံးရေးရရှိရေးဆိုတာတွေကအရေးကြီးတဲ့ကိစ္စတွေဖြစ်တယ်လို့ Cross ကပြောပါတယ်ခင်ဗျာ။တလင်းလာလေးကမိုးပြင်းထန်ရွာသွန်းတာမို့လို့မြို့တော် Washington DC ဒေသတော်ကအရေးကြီးတာတွေဖြစ်ခဲ့ပါတယ်။တလင်း
မြန်မာတို့ရဲ့ရှေးအောင်ရင်ကျေးမှုအမွေနဲ့စုဝေးရာပကံဒေတာကိုကုလသမဂ္ဂပညာရေးသိပ္ပံနဲ့ရင်ကျေးမှုဆိုင်ရာအဖွဲ့ UNESCO ကကမ္ဘာရင်ကျေးမှုအမွေနဲ့အဖြစ်ဇူလိုင်လ6ရက်နေ့မှာသတ်မှတ်လိုက်ပါပြီ။အခုလိုရှေးအောင်အမွေနဲ့အဖြစ်သတ်မှတ်လိုက်တာကြောင့်ပကံဒေတာကိုရေရှည်ဘလို့ဆက်ပြီးတော့ထိန်းသိမ်းသွားဖို့လိုပါမလဲ။ကမ္ဘာအမွေနဲ့စီးရင်ဒေတာနဲ့အညီဘာတွေချိုးတင်ပြင်ဆင်ဖို့လိုပါမလဲ။စာရိုင်နဲ့ပတ်သက်ပြီးတော့ဇူလိုင်လ13ရက်စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးရအောင်ပါ။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-2-3-2-5-5-5-4 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတရက်လေးလိုင်းအစီအစဉ်ကကြိုဆိုပါရခင်ဗျာ။
စနေညတဲ့လီလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ရင်းနဲ့အခုဆက်ပြီးတော့သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။ထိုင်းနိုင်ငံတွင်းမှာအလုအလုံနေတဲ့မြန်မာလူသမားနှစ်သန်းကျော်ကိစ္စနဲ့ပတ်သက်ပြီးနှစ်နိုင်ငံညှိနှိုင်းဆွေးနွေးချက်အရနေရက်ပြန်စရာမလိုပဲထိုင်းမှာပဲဗီဇာသက်တမ်းနှစ်နှစ်အထိတိုးပေးမယ်လို့ထိုင်းအလုသမားဝန်ကြီးဌာနကဇူလိုင်လ10ရက်နေ့မှာကြေညာလိုက်တာကြောင့်လူသမားကြီးအဖွဲ့ကြီးကကြိုဆိုကြပေမဲ့ဗီဇာကြေး80လောက်80လောက်မြင့်တက်သွားတာကိုတော့ဆက်လက်ညှိနှိုင်းပေးဖို့မြန်မာတန်ရုံကိုတောင်းဆိုခဲ့ပါတယ်မတ်အေးမာကသတင်းပေးပို့ထားပါရဲ့ရှင
်ထိုင်းနိုင်ငံအတွင်းမှာအလုအလုံကင်နေကြတဲ့ရွှေပြောင်းအလုသမားတွေအနေနဲ့2020မတိုင်ခင်မှာနှစ်နိုင်ငံသဘောတူစာချုပ် MOU နဲ့သာအလုအလုံခွင့်ပြုတော့မှာဖြစ်လို့အလုသမားတွေကိုနေရပြန်လုပ်ဖို့ထိုင်းအစိုးရကဥပဒေထုတ်ပြန်ခဲ့တာပါအခုအခါမှာတော့ထိုင်းနဲ့မြန်မာနှစ်နိုင်ငံသဘောတူပြီးအလုသမားနှစ်သန်းကျော်နေရပြန်စရာမလိုပဲဗီဇာတိုးပေးမဲ့အကြောင်းထိုင်းအစိုးရအလုသမားဝန်ကြီးဌာနကကြေညာခဲ့ပါတယ်။ဒီကြေညာချက်အရအလုရှင်တဲ့အလုသမားတွေအတွက်နှစ်ဖက်အကျိုးရှိတာကြောင့်ကြိုဆိုခဲ့တယ်ဆိုပြီးရှေ့တောင်းလုသမားအခွင့်အရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကပြောပါတယ်။
အဲ့တော့အဲ့ဒီနှစ်တန်းကျော်လုတာဒီအလုံးကိုတန်းကြီးကိုပြန်ရမယ်ဆိုရင်အချိန်ကာလလေးကြာမယ်။အဲ့တော့အလုရှင်တွေလည်းအလုသမားတွေတို့လိုအပ်တဲ့တက်နာရှိမယ်ကွန်ထရိုးလုပ်မှုတွေညှော်နေသွားနိုင်တယ်။နောက်ကအလုသမားတွေကပြန်ကြည့်ပြန်တော့လေဈေးစကားတွေညားမယ်အချိန်ကလမ်းနဲ့ရှိပြီးအုံချရမယ်ဆိုတော့အဲ့တော့ငနငအဖူရကျွန်တော်ဖုန်းပြရတဲ့အခါမှာမြန်မာနဲ့ထိုင်းနဲ့လောကလက်ခံလက်ယူမှာဒီလိုဓာတ်ရီအလုံးကိုနေရင်ပြန်ကြမလို့ပဲနဲ့ထိုင်းနိုင်ငံကျွန်းမှာပဲဆက်လက်ပြီးတန်ဖိုးကြီးပေးမှုတွေလှုပ်ဆောင်သွားမှာလို့ကြေညာလိုက်တာဖြစ်ပါတယ်ခင်ဗျာလောရပါမယ်လောကပြန်ကြမလို့ဆိုတော့အတည်ပြုလိုက်ပြီးနောက်ကုန်ကြစီကြီးလည်းဟိုထိုင်းဆိုတော့ကကြေညာလိုက်ပြီ
းအလုသမားတွေအနေနဲ့ဗီဇာကြေးအလုလုခွင့်ပါမစ်ကြေးသွေးစစ်ခဆရာတွေကိုပါထိုင်းလူသမားဝန်ကြီးဌာနကကြေညာခဲ့တဲ့အခါမှာဗီဇာကြေးဟာလွန်ခဲ့တဲ့2010ခုနှစ်ကစပြီးပြီးခဲ့တဲ့နှစ်အထိကောက်ယူခဲ့တဲ့နှုံတားထက်၈ဆလောက်မြင့်တက်သွားတာမို့နှစ်နိုင်ငံညှိနှိုင်းပေးဖို့ကိုမြန်မာတန်ရုံကအကြံပြုခဲ့တယ်ဆိုပြီးပြောဆိုခဲ့ပါတယ
်။နှစ်နှစ်ကိုဗီဇာကြေးက900အခုထုတ်ပြန်ကြေညာလိုက်တဲ့ဟာတစ်နှစ်ချင်းပေးသွားမယ်။တစ်နှစ်ကို1900လို့ပြောတယ်။အဲ့အချက်ကကျွန်တော်လုံးဝလက်မခံနိုင်တဲ့အနေထား
။အလုသမားတွေကတော့နေရက်ပြန်ပြီးMOU စနစ်နဲ့ပြန်လုပ်ရမယ့်ကိစ္စဟာနှစ်နှစ်လောက်ကြာနိုင်တာမို့အလုပ်လက်မဲ့ဖြစ်ရမယ့်အခြေအနေတရက်ကိုစိုးရိမ်ပူပန်နေခဲ့ကြတာပါအခုလိုမျိုးထိုင်းအစိုးရဘက်ကကြေညာချက်ထုတ်ပြန်ပြီးနေရက်ပြန်စရာမလိုပဲစီစဉ်ဆောင်ရွက်ပေးမယ်ဆိုတာကိုတော့ကြိုဆိုခဲ့ကြပါတယ်အခုဆိုရင်ထိုင်းနိုင်ငံထဲမှာမြန်မာရွှေပြောင်းအလုပ်သမား3သန်းထက်မနည်းအလုပ်လုပ်ကင်နေကြတာဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်ဆာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်VOA မြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ဒီညပိုင်းနားဆင်ရမယ့်သတင်းပတ်စင်ကဏ္ဍတွေမှာမြန်မာလူထုနဲ့ကျန်းမာရေးကဏ္ဍနဲ့ဥကျော်စန်တာရဲ့မြန်မာရေးသုံးသပ်ချက်ကိုထုတ်လွှင့်တဲ့အခါမှာ
ဆိုကျွန်မပြောချင်တာစစ်ဖက်အရက်ဖက်ဆက်ဆံရေးနဲ့ဒီမိုကရေစီနဲ့ကexclusive ဟုတ်ပါဘူး Russia လည်းကြည်ပါလား
မြန်မာနိုင်ငံစစ်ပဲရက်ပဲဆက်ဆံရေးပြည်လဲဖို့ဘာတွေလိုအပ်နေပါသလဲမြန်မာနိုင်ငံရဲ့အမျိုးသားလူညုံရေးပြဿနာတွေကဘာတွေလဲဆိုတာကို American ကာကွယ်ရေးဝန်ကြီးဌာနဗိုလ်မှူးကြီးအငိမ့်စာပါမောက်ခတ်မီမီဝင်းဘတ်နဲ့ဥကျော်စံတာတို့ဆွေးနွေးသုံးသပ်ထားတာကိုနားဆင်ရပါမယ်နောက်ပိုင်းမှာတော့တပတ်အတွင်းအားကစားသတင်းလွှာအစီအစဉ်ကိုလည်းထုတ်လွှင့်ပေးပါမယ်အခုရင်ဆုံးနားဆင်ရမယ့်မြန်မာလူထုနဲ့ကျန်းမာရေးကဏ္ဍမှာတော့ခရုသင်းတမင်ဖြူယောဂခံစားနေရတဲ့သူတွေကိုတွေ့တဲ့အခါမှာခွဲခြားဆက်ဆံတာမျိုးတွေမလုပ်ဘဲနဲ့ယောဂကိုထိထိရောက်ရောက်ကုသနိုင်တဲ့နေရာတွေကိုလမ်းညွန်ပို့ဆောင်ပေးရင်ဖေးမကူညီနိုင်တဲ့အကြောင်းကိုဒေါက်တာတန့်စောကစီစဉ်တင်ဆက်ပေးထားပါတယ်ရှင်
ရေပြားပေါ်မှာအသားအရောင်တွေပျောက်ကွယ်ပြီးအဖြူကွက်တွေပေါ်နေတဲ့ခရုသင်းသမင်ဖြူယောဂဝေဒနာရှင်တွေကိုတွေ့မြင်မှုကြမှာပါ။ခရုသင်းသမင်ဖြူယောဂရှိသူတွေကိုယောဂအကြောင်းနားမလည်တဲ့သူတွေကရှုံချရှောင်ကျဉ်မှုတွေပြုလုပ်လို့ရှိတာကြောင့်ယောဂဝေဒနာရှင်တွေမှာစီးပွားရေးလူမှုရေးအခက်အခဲတွေနဲ့အတူစိတ်တက်ကြဆင်းမှုတွေကိုပါရင်ဆိုင်ကြရတာပါ။ခရုသင်းသမင်ဖြူယောဂဟာကုသမှုမရှိတဲ့ယောဂဖြစ်တာကြောင့်ယောဂရှိသူတွေကိုစွန့်ပယ်ရှောင်ကျဉ်ထားတာမျိုးတွေမပြုလုပ်ဘဲတာမန်မိတ်ဆွေအပေါင်းအသင်းတွေလိုပဲတွေ့ဆုံရှင်တွဲပြီးအတူတကွအလုပ်လုပ်လို့ရပါတယ်။ဘာကြောင့်ယောဂဖြစ်ရလဲဆိုတာကိုတော့ကာယကံရှင်တွေကိုယ်တိုင်တော့တိတိကျကျသိရှိကြတာမဟုတ်ပါဘူးခရုသင်းသမင်ဖြူယောဂဟာဘာကြောင့်ဖြစ်ရလဲလို့ထင်ပါတယ်လို့မေးကြည့်တဲ့အခါခရုသင်းသမင်ဖြူယောဂရှိခဲ့ပြီးကုသမှုခံယူနေကြတဲ့ဦးစင်းဦးဩဘာသာနဲ့ဒေါ်အေးနွဲတို့ကသူတို့ရဲ့အယူအဆကိုအခုလိုပြောကြပါတယ
်အနွယ်လေးတွေလည်းတချို့ကလည်းပါတယ်လို့လည်းပြောတယ်ပေါ့နော်ဦးစင်းကတော့ဒါဟိုလိုပြောလက်မကိုလှတဲ့ကျင်တော့ခုနကပန်းကုံလေးတွားပြီးတော့ခွာလိုက်တဲ့အတွက်ကြောင့်မို့အဲဒီသမင်ဖြူယောဂရှင်ကြောင့်ဖြစ်ပါတယ်
အဲ့ချိန်ရောမာကြီးစားဖြစ်တဲ့အချိန်ကြတော့အစားအသောက်မှားတာလားတခုခုပေါ့ကိုယ်စိတ်မှာပေါ့နော်အစားအသောက်မှားတာလားဒီအမိုက်တို့ဆိုမိန်းမဆိုလို့ရှိရင်သွေးသားကြောင်လားဆိုတော့ပေါ့နော်အဲ့ဒါကိုထင်တာပေါ့နော်အဲ့ဒ
ါရေလင်းငယ်လေးတွေမှာခရုသင်းသမင်ဖြူယောဂဖြစ်ခဲ့မယ်ဆိုရင်ပတ်ဝန်းကျင်ရဲ့ခွဲခြားဆက်ဆံမှုကိုပို့ပြီးတော့ခံစားကြရလေးရှိပါတယ်မိဘနှစ်ပါအတွင်းမှာတော့သူ့ဘက်ကိုယ့်ဘက်မျိုးကြောင့်ဖြစ်နိုင်တယ်ဆိုပြီးညှဉ်းခုံကြရတာပါခရုသင်းသမင်ဖြူယောဂဖြစ်တာဟာဘာလို့အမှားကြောင့်မှမဟုတ်တာကြောင့်တယောက်ကိုတယောက်အဖြစ်မတင်ပဲမာယူနဲ့အယူဆတွေကြောင့်လမ်းမမရောက်အောင်သာကူဆိုင်တင်တယ်လို့အရေးပြားထုတ်ခုဆရာဝန်ကြီးဖြစ်သူဒေါက်တာဒေါ်မြင့်မြင့်ဆန်းကအခုလိုပြောပါရစေ
။ဖြစ်ပြီဆိုတာနဲ့တစ်တစ်ချက်ကတော်တော်များများတော့ငါအဖြစ်ကြောင့်လားငါဘာလုပ်မိလို့လဲဆိုပြီးကိုကိုကိုအရင်အဖြစ်တင်ကြတယ်ပေါ့နော်။ဆိုတော့ဒါမှမဟုတ်လည်းကလေးမှပြင်မိပါတယ်ကနင့်ကြောင့်လားငါကြောင့်လားဆိုပြီးတယောက်တယောက်အဖြစ်တင်ကြတယ်အမျိုးကြောင့်လားဆိုပြီးရှာကြတယ်ပေါ့လေ။တကယ်တော့ဒါဟာ autoimmune disease ဖြစ်တဲ့အတွက်ကြောင့်သူကိုခန္ဓာသွားသူပြတိုက်ဖြစ်နေတယ်ယောဂဖြစ်တဲ့ကြောင့်သူပြမပြောလို့မရဘူးသို့တော့ဘေးပတ်ဝန်းကျင်ကတော့ပို့ပြီးတော့ stress တွေများတယ် chemical တွေသုံးမိတယ်လိမ့်မိတယ်ဒါတွေကတော့ပို့ပြီးတော့အပေးရရောက်တာပေါ့နော် triggering factors တွေကိုကျွန်တော်ညပြောရဟာဆိုတော့ဒါလေးကမိစာလေးကိုချစ်လိုက်တယ်လို့ပဲအဲ့တော့ defectors တွေကတော့ defectivity ကိုပို့ဖြစ်စေ
ခီးသင်းသမင်ဖြူယောဂကိုကုသတဲ့နည်းလမ်းတွေကလည်းတဖြည်းဖြည်းတိုးတက်ကောင်းမလာနေတယ်လို့သိရပါတယ်တောက်ဆေးလိမ့်ဆေးတွေနဲ့ကုသတာတွေဖြင့်ခွဲစိတ်ကုသတဲ့နီလန်းတွေလည်းရှိလာပြီလို့သိရတာကြောင့်ခရုသင်းသမင်ဖြူအတွက်ခွဲစိတ်ကုသမှုနီလန်းတွေအကြောင်းကိုမေးကြည့်တဲ့အခါဒေါက်တာဒေါ်မြင့်မြင့်ဆန်းကအခုလိုပြောပါတယ
်ခွဲစိတ်တယ်ဆိုတဲ့အခါမှာလည်းကျွန်တော်ကနီးနှမျိုးတော့ရှိတာပေါ့နော်တခုတော့စပင်ကနေကျွန်တော်တို့ဒီ cell အမဲလေးတွေယူပြီးတော့ဒီ cell အမဲလေးတွေကိုပြန်ပြီးတော့ခရုသင်းဖြစ်တဲ့နေရာမှာအစာထိုးတယ်ဒါတော့သေးတဲ့အကွက်ကလေးတွေလောက်တာပေါ့နော်များတဲ့ area တွေကျတော့ကျွန်တော်တို့ဒီပေါင်ကအရေးပြားပပလေးကိုယူတယ်အဲ့တဲမှာရှိတဲ့ကျွန်တော်တို့ပ basal cell what young chi cell အသားရည်အယံချီပြီးတဲ့ cell လေးတွေပဲကျွန်တော်တို့ထုတ်တယ်ဒါလည်းနှစ်တနားကျော်ကြာတဲ့အဲ့ processor ပေါ့နော်ပြီးတော့မှအဲ့ဒါကိုပြန်ဖြစ်တဲ့ vitiligo ခရီးသွင်းဖြစ်တဲ့နေရာကိုကျွန်တော်ကပြန်တင်ပေးရတာပေါ့နော်ဆိုတော့ခွဲစိတ်ကူတောင်းမှုတစ်ခုလုံးကတော့နှစ်နာရီနဲ့သုံးနာရီကြာမှအချိန်ပေးရပါလေအမှန်တန်စိတ်ရှိတဲ့အနုစိတ်လည်းဖြစ်တဲ့ area များလေးလည်းပူကြလေပေါ့နော်
ခီယူသင်းသမင်ဖြူယောဂမှာနှစ်ပေါင်းများစွာမပွားဘဲငြိမ်နေတဲ့အမျိုးအစားနဲ့အချိန်နဲ့အမျှပွားနေတဲ့ခီယူသင်းသမင်ဖြူအမျိုးအစားဆိုပြီးအမျိုးအစားနှစ်မျိုးခွဲခြားကြည့်နိုင်ပါတယ်။ဘယ်လိုခီယူသင်းသမင်ဖြူယောဂအမျိုးအစားဟာတောက်ဆေးလိမ့်ဆေးတွေနဲ့ကုသတင်ပြီးဘယ်လိုခီယူသင်းသမင်ဖြူယောဂကတော့ခွဲစိတ်ကုသမှုနည်းလမ်းနဲ့ကုသတင်ပါတယ်လို့မေးကြည့်တဲ့အခါဒေါက်တာတော်မြင့်မြင့်ဆန်းကအခုလိုပြောပါတယ်
။သူဖြစ်တဲ့ခီယူသင်းကဘလောက်ကြာပြီလဲနှစ်ကိုကြည့်တယ်။နောက်ပြီးသူခီယူသင်းကငြိမ်နေတဲ့ခီယူသင်းကမပွားလာဘူးလား။ဒါမှမဟုတ်လဲလွန်ခဲ့တဲ့နှစ်အတွင်းမှာဟိုကလည်းထွက်တရတဲ့အတွက်အများကြီးပွားလာတဲ့ခီယူသင်းမျိုးလားပေါ့နော် stable လား unstable လားဆိုတော့ကျွန်တော်ခွဲခြားသိရတယ်။ကဲအနှစ်20လောက်ရှိပြီ9နှစ်လောက်ရှိပြီဘာမှလည်းအပြောင်းလဲမရှိဘူး stable ဖြစ်တယ်ဆိုလို့ရှိရင်သေးလဲသေးတယ်ဆိုရင်တော့ကျွန်တော်တို့ကလိမ့်ဆေးလောက်နဲ့ပဲပျောက်ပါလေနော်လိမ့်ဆေးတောက်ဆေးလေးတွေပြီးတယ်ပြီးလို့ရှိရင်ရောင်ချီnarrow band UVP ပေါ့နော် excimer လို့ခေါ်တဲ့308 nanometer ပဲရှိတဲ့ရောင်ချီနဲ့ကျွန်တော်တို့ကုပေးလို့ရှိရင်အများများတက်တယ်။သို့တော့ဒီထက်နည်းနည်းများတယ်တကွက်တည်းမဟုတ်ဘူးဟိုနေရာဒီနေရာလည်းရှိတယ်။တခြားနေရာပဲလည်းရှိတယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ဒီထက်ပို့ပြီးတော့လိမ့်ဆေးရဲ့ဝင်ရဲ့ရောင်ချီရဲ့တောက်ဆေးရဲ့မလုံလောက်ဘူးဆိုလို့ရှိရင်တော့မြန်မြန်လေးပျောက်ချင်တယ်အချိန်တူတူနဲ့မြန်မြန်ပျောက်ချင်တယ်ဆိုရင်တော့ကျွန်တော်တို့ခွဲစိတ်လေးကိုအားပေးပါတယ်
။ယနေ့ကလေးတွေအပါအဝင်ခီသင်းသမင်ဖြူယောဂခန်းစားနေရတဲ့သူတွေကိုတွေ့တဲ့အခါခွဲခြားဆက်ဆံတာမျိုးတွေမပြုလုပ်ဘဲယောဂကိုထိထိရောက်ရောက်ကုသနိုင်တဲ့နေရာတွေကိုလမ်းညွှန်ပို့ဆောင်ရင်းဖေးမကူညီနိုင်တဲ့အကြောင်းသတင်းပေးပို့လိုက်တာဖြစ်ပါတယ်။ကျွန်တော်တန်းသောပ
ါဒေါက်တာတန်းဆိုရဲ့မြန်မာလူထုနဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ကြရအပြီးမှာတော့ဥကြောဇန်တာရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ကြရပါမယ်။မြန်မာနိုင်ငံစစ်ဖက်ရက်ဖက်ဆက်ဆံရေးပြည်လေဖို့ဘာရီလိုအပ်နေပါသလဲ။မြန်မာနိုင်ငံရဲ့အမျိုးသားလူညုံရေးပြဿနာတွေကဘာရီလဲဆိုတာတွေကိုအမေရိကန်ကာကွယ်ရေးဝန်ကြီးဌာနအငြင်းစားပုံမူကြီးပါမောက်ခမီမီဝင်းဘတ်နဲ့ဥကြောဇန်တာတို့ကဆွေးနွေးသုံးသပ်ထားပါတယ်။အရက်ဖက်စစ်ဖက်ဆက်ဆံရေးဆိုတာနဲ့ပတ်သက်ပြီးတော့ဒေါက်တာမီမီဝင်းဘတ်ကအခုလိုစပြီးတော့ရှင်းပြပါတယ်
။စစ်ဖက်အရက်ဖက်ဆက်ဆံရေးကမြန်မာနိုင်ငံနဲ့မကပါဘူး။နိုင်ငံတိုင်းအားလုံးကဒီဥစ္စာအရန်ရေးကြည့်ပါတယ်။နိုင်ငံတော်ကာကွယ်ရေးလုံခြုံရေးအတွက်ကလေစစ်ဖက်အရက်ဖက်အတူတကွဆက်ဆံပြီးတော့အတူတကွပူးပေါင်းပြီးတော့လုပ်နိုင်ဖို့အတွက်ကအရန်ရေးကြည့်ပါတယ်။နောက်တော့စစ်ဖက်ရက်ဖက်ဆက်ဆံရေးလို့ပြောလိုက်လို့ရှိရင်နှစ်ခုတသက်ရှိရနော်ပထမတစ်ချက်က military organization စစ်တပ်နဲ့ civil society တိုင်းပြည်ပြည်သားအလုံးနဲ့ဒါတစ်ခုနောက်တစ်ချက်ကကြတော့စစ်တပ်နဲ့ civilian government နဲ့ဆက်ဆံရေးအဲ့ဒါနှစ်မျိုးရှိပါတယ်ဟုတ်ကဲ
့မိမိပြောတာကတော့တိုင်းပြည်ကာကွယ်ရေးအတွက်အရေးကြီးတဲ့ဆူတော့ပြောတော့ပါတယ်မြန်မာနိုင်ငံပြည်သူတွေနားလည်ကြတာကတော့စစ်တပ်နဲ့အရက်ဖက် civil society ဆိုတဲ့ government နဲ့ဆက်ဆံရေးအဆင်မပြေတဲ့အတွက်ကြောင့် democracy ပေါ်ဆောင်ရေးမှာအဖူအထစ်တွေရှိနေတယ်အနှောင့်အယှက်တွေဖြစ်နေတယ်လို့နားလည်ကြပါတယ်အဲ့ဒီကြောင့်လည်းရှင်းပြပေးပါခင်ဗျာ
စစ်တပ်အရက်ဖက်ဆက်ဆံရေးက democracy ပြီးမကပါဘူးဘုံနဲ့တခြားနိုင်ငံတွေဆိုတော့ China မှာလည်းစစ်တပ်အရက်ဖက်ဆက်ဆံရေးရှိတယ် China system ကကြတော့စစ်တပ်ကတော့အရက်ဖက်
ရဲ့အောက်မှာ
အောက်မှာရှိပါတယ်ဒါပေမဲ့သူတို့မှာဒီမိုကရေစီလို့ပြောလို့မရဘူးလေဆိုကျွန်မပြောချင်တာစစ်ဖက်အရက်ဖက်ဆက်ဆံရေးနဲ့ဒီမိုကရေစီနဲ့ကexclusive မဟုတ်ပါဘူးရုရှားလည်းကြည်ပါလားရုရှားလည်းစစ်တပ်ကအရက်ဖက်အောက်မှာတကယ်ဒီမိုကရေစီလားဆိုတာစဉ်းစားရမှာပေါ့လေ
အရေးကြီးတာကတော့သူတို့နိုင်ငံမှာဒီမိုကရေစီမဟုတ်ပေမဲ့လည်းစစ်တပ်ဟာအရက်သားရဲ့ဩဇာအာဏာအောက်မှာနေတယ်ပေါ့သူတို့စီမှာမြန်မာနိုင်ငံမှာကြတော့ဘာကြောင့်ထူးခြားနေရပါစေခင်ဗျာ။အ
ဲထူးခြားတာဘာလို့လဲဆိုတော့အမေရိကလည်းဒီတိုင်းပါပဲကျွန်တော်တို့မှာ NDA တွေအများကြီးရှိတယ်။ဆိုတော့စစ်ဖက်အရက်ဖက်ဆက်ဆံရေးလို့ပြောလိုက်လို့ရှင်အများအားဒီ National Security နဲ့ပို့ပြီးတော့ဆက်ဆံရေးစစ်ဖက်အရက်ဖက်အတူတကွလှုပ်တော့မှနိုင်ငံတော်ကာကွယ်ရေးကိုလှုပ်ပေးနိုင်တယ်။အဲလှုပ်တော့မှလည်းနိုင်ငံတော်ကဟိုဘာလဲတိုးတဲ့ရေးကိုလုံးနိုင်ငံတော့ငင်းငန်းရေးတွေရလာမယ်ငင်းငန်းရေးတွေရလာလို့ရှိလို့ရှင် democratization ကပြီးပြီးတော့လွယ်ကူလာလိမ့်မယ
်ဆိုတော့မြန်မာနိုင်ငံမှာ national security မျိုးသားလုံခြုံရေးဆိုတာအရေးကြီးတဲ့ issues တွေကဘာတွေရှိနေလဲလို့ပြောနိုင်ပါလဲ
အဲ့ဒါအ အမျိုးစုံပါပဲမြန်မာနိုင်ငံမှာဆိုလို့ရှိရင်ဟိုပြောရင်ပါခေါ့နော် traditional security နဲ့ non traditional security ဆိုတာနှစ်မျိုးလုံးမြန်မာနိုင်ငံမှာဖြစ်ဖြစ်ကျမတို့အမေရိကန်မှာလည်းရှိပါတယ်အခုချိန်မှာ globalization ကျမ security ရဲ့ဗာလဲပတ်ဝန်းကျင်မှာအလုပ်လုပ်တဲ့လူဆိုတော့ကျမအများအားဖြင့် NDA ရိုးပဲကျမကြည့်နေရတာပေါ့နော်အခုဆိုလို့ရှိရင် traditional security ဆို geopolitics အကရှိလာပြီနောက်ပြီးတော့ဝင်ရင် terrorismtransnational crime look at drug trafficking you know, maritime security အဲ့ဒါအမျိုးစုံပါပဲအဲ့ဒီဥစ္စာအားလုံးကအာရှပစိဖိတ်မှာရှိနေတဲ့နိုင်ငံတွေအားလုံးကအရင်ပဲတွေ့ကြုံနေရတာ
ဟုတ်ကဲ့ကျွန်တော်မြန်မာလိုပြန်ပြမယ်ဆိုတော့အစင်လာရှိလာခဲ့တဲ့အမျိုးသားလူမျိုးရေးအန်ဒီယန်နဲ့အစင်လာမဟုတ်ဘဲနဲ့နောက်ပေါ်ထွန်းလာတဲ့အန်ဒီယန်သစ်တွေပေါ့နှစ်မျိုးပြောရမှာပေါ့ traditional and non traditional
ဟုတ်
ကဲ့ဟုတ်ကဲ့အစင်နာရှိလာခဲ့ကြတာကတော့ပထဝီဝင်အနေထားအရနိုင်ငံကြီးတွေကြမှာရှိခဲ့တာနဲ့ပတ်သက်တယ်နောက်ပိုင်းအစ်စ်ပေါ်လာတာကတော့နေဆက်ဖြတ်ကျော်တဲ့မူရေးဆေးဝါးပြစ်မှုတို့ဒါနောက်ပြီးတော့ဒါအကြမ်းဖက်ကိစ္စတို့ပေါ့လေဟုတ်ကဲ့အဲ့ဒါဆိုရှင်းပ
ါ
ဟုတ်ကဲ့ဟုတ်ကဲ့ရှင်းပါတယ်ဆိုကျွန်တော်တခုမြင်တာအရဖက်စစ်ဖက်ဆက်ဆံရေးစံပြူလောက်တဲ့ဆက်ဆံရေးဆိုတာကိုဒါ generalize လို့လို့ရေပူရပြုလို့ရပါသလားနည်းနည်းရှင်းပြပါခင်ဗျာ
relationship တို့ရက generalizeprinciple ดีอ่ะတော့ရှိတာပေါ့เนาะကောင်းတဲ့ဆက်ဆံမှုကောင်းတဲ့ relationship ဆိုလို့ရှင် trust ရှိတယ်နောက်ပြီးတော့တန်တဲ့ယုံကြည်မှုပေါ့เนาะယုံကြည်မှုရှိတယ်နောက်တစ်ယောက်နဲ့တစ်ယောက်နဲ့ habits of dialogue မျှတဆက်သွယ်မှုမျှတhabits of dialogue
ဟုတ်ကဲ့ဆွေးနွေးညီနိုင်တဲ့ delay ပေါ့
ဟုတ်ကဲ့ delay ရှိပါတယ်ဟုတ်ကဲ့ဆွေးနွေးညီနိုင်တဲ့ delay ရှိမယ
်
နောက်ပြီးတော့ဒီ government နဲ့မှာဆိုလို့ရှိရင်တော့အများအားဗာလဲ inter agency mechanism တွေအများကြီးရှိတာပေါ့နော
်နှစ်ဖက်ကြားဌာနတွင်းဆက်ဆံရေးရန်တရာ
အဲ့လိုမျိုးတည်ဆောက်တော့မှဒီဥစ္စာစံပြ civil relation ရှိနိုင်မှာရှိနိုင်ပါလေ
မြန်မာနိုင်ငံရဲ့အခြေအနေကြတော့ဘယ်လိုသုံးသပ်လို့ပါလဲအဲ့ဒီဘောင်းနဲ့ဝင်ပါသလားအခုဘလောက်လိုအပ်နေပါလဲဘလောက်ကွာထနေပါသလဲအဲ့စံနဲ့တိုင်းတိုင
်းဟုတ်ကဲ့ဆိုမြန်မာနိုင်ငံမှာဆိုလို့ရှိရင်အခုဆိုလို့ရှိရင်ဗာလဲ habits of dialogueနောက်ပြီးတော့ mechanism for working together no inter agency mechanism เนี่ยเนเนอาเนราวะเนาะแล้วอเมริกามาเนี่ยอย่างงี้ตรงอ่ะอาเนเลยแล้วอย่างพวก1986มา gold water nickel act ဆိုပြီးတော့1986มา president reagan ดี act ကို sign လုပ်လိုက်တာအဲ့ဒီ sign လုပ်တာဘာကြောင့်လဲဆိုတော့ inter agency เนี่ย joint ဥစ္စာတွေမလုပ်ကြလို့စစ်တပ်နဲ့ရပ်ဖက်နဲ့နောက်ပြီးတော့ဗာလဲစစ်တပ်ထဲမှာတောင်မှလဲကျမတို့ရဲ့ကြည်ရည်လေးရလေးအသေးချာလေးပူပေါင်းပြီးတော့မလုပ်တဲ့အတွက်ကြောင့်မလို့သူတို့တွေကဒီ Gold Water Nickel Act ဆိုပြီး1986မှာလုပ်လိုက်တဲ့အခါကျတော့အဲ့ဒီကနေပြီးတော့စပြီးတော့ကျမတို့ဒီ joint လုပ်ရတယ်ကျမတို့စစ်တပ်မှာဆိုလို့ရှိရင် joint assignment မရှိတာလို့ရှိလို့ရှိရင်ကျမတို့အပေါ် promotion အတွက်နည်းနည်းခက်ခဲတယ် so ဒီ so ကျမတို့ဒီမှာဆိုလို့ရှိရင်အခုဆို liaison officer တွေအများကြီးရှိတယ်ကျမတို့ကလည်းဟို State Department တို့ USAID တို့ဟို homeland security အဲ့နေရာမှာကျမတို့က liaison officer တွေပို့ထားတယ်ဟိုဘက်ကလည်းကျမတို့ဒီဘက်ကို liaison officer တွေပို့ဆိုကျမတို့ Pacific Command မှာကျမလုပ်အရင်ကလုပ်တယ်ဆိုလို့ရှိရင်ကျမတို့မှာဒီတခြား civilian agency တွေက liaison officer တွေကျမတို့ကpost လုပ်ထားတယ်အဲ့လိုဆက်ဆက်တာပေါ့နောက်ပြီးတော့ကျမတို့မှာဟို strategic level national level ဆိုလို့ရှိရင် federal level ဆိုလို့ရှိရင်ဟိုနေ national security council ဆိုတာရှိတယ်အပရက်ဇဒန့်ကိုနိုင်ပါလေဦးဆောင်ပြီးတော့လုပ်တာသူတို့အများရန်ဒီဥစ္စာအားလုံး agency တွေအတူတူသူကခေါ်လာပြီးတော့အာသူတို့ national security strategy ကို formulate လုပ်တာရဲ့နောက်ပြီးတော့ပါလေ discuss လုပ်တာရဲ့အဲ့ဒါအများရန်လုပ်တယ် level အားလုံးထဲမှာကျမတို့ကဒီဥစ္စာဒီဆက်ဆက်မှုတွေ mechanism တွေချတာနောက်ပြီးလည်းပြီးတော့အဲ့ဒီဥစ္စာလုပ်ဖို့အတွက်ကကျမတို့ပညာယူတဲ့အခါမှာလည်းတူတူလုပ်ကြတယ်ပ
ေါ့။ဟုတ်ကဲ့။
တောင်းတဲ့တောင်းတဲ့နားလည်မှုကဒီလိုဆက်ဆံနေကြတယ်ဆက်ဆံနေကြတော့မှမင်းဖြစ်တယ
်။မြန်မာနိုင်ငံမှာကြတော့လွတ်လပ်ရေးရပြီးကြတဲ့ကစစ်တပ်နဲ့အရက်ဖက်နဲ့ဆက်ဆံရေးဟာသိပ်ပြီးတော့သဟဇာတာမဖြစ်ခဲ့ဘူး။ဟာမိုနီမဖြစ်ခဲ့ဘူးဆိုရင်မှန်မယ်ထင်ပါတယ်။ဒါကြောင့်လည်းပဲစစ်တပ်ကနောက်ခါမှသူတို့အာဏာသိမ်းယူလိုက်တာတွေဖြစ်ခဲ့တယ်။ဆိုတော့အဲ့လိုဖြစ်လာပြီးတော့တချို့သုံးသပ်ကြတာကတော့စစ်တပ်ဘက်ကရှိနေတဲ့ mindset ကိုနိုင်ကြတော့ civilian အောက်မှာဘယ်တော့မှမကြို့ဘူးငါတို့ကသူတို့အပေါ်ကသာနေမယ်သူတို့ရဲ့အမိအနာမခံဘူးဆိုတော့အယူဆသူတို့စီမှာအခုထိဆက်လက်ပြီးတော့ရှိနေတယ်ဆိုတော့ဒီ civil authority ကိုသူတို့လက်ခံလာအောင်နားလည်အောင်ဘယ်လိုလုပ်သင့်တယ်ထင်ပါလဲခင်ဗျာဘယ်လိုပြောင်းလဲယူရမလဲ
အဲ့ဒီဥစ္စာကတော့ကျွန်မ trust နဲ့ပို့ပြီးတော့ရေးကြည့်တာပေါ့နော်တောင်းတောင်းနဲ့ယုံကြည်မှုအဲယုံကြည်မှုရှိဖို့အတွက်ကလည်းတောင်းတောင်းနဲ့ဆက်ဆက်ပြီးတော့လုပ်ရမယ် အဲ့လိုမျိုးလှုပ်လာတော့မှဒီနေ့ယုံကြည်မှုရှိလာပြီးတော့သူတို့ civil military relation ဒီ EFS ဖြစ်တဲ့ဆက်ဆံမှုကပြီးပြီးတော့ကောင်းလာမယ်လို့ကျွန်မထင်ပါတယ်
။နောက်တစ်ခုကလူရီယာပြောကြတဲ့ professional army ဆိုတော့ဟာ professionalism ကိုအခြေခံမှဖြစ်ပါတယ်။ဆိုရင် professionalism ဆိုတာဘာလဲအရင်ရှင်းပြပါဦးခင်ဗျာ
။ professionalism လို့ပြောလိုက်လို့ရှိရင်ပထမဆုံး professionalism က expertise ပေါ့နော်။
Okay.
specialized knowledge blue ဘာမလို့ဘယ်လိုပြောမလဲ
ကျွမ်းကျင်မှုပ
ါကျွမ်းကျင်မှု yeah ကျွမ်းကျင်မှုနောက်တစ်ချက်ကကြတော့ဟို ethical conduct
အဲ့ဒါကတော့ကျင့်ဝတ်စိတ်ခံနဲ့ကိုက်ညီတဲ့အပြုမှုပေါ့ဗျာ
ဟုတ်ကဲ့ ethical conduct ရှိလို့ရှိရင်ဒီဥစ္စာက professionalism လို့ပြောတာပေါ့နော
်ဟုတ်ကဲ
့ဆိုတော့ professionalism ဖြစ်ဖို့အတွက်ကအများကြီးကျူတာအများကြီးစာတင်ရတယ်အများကြီးလက်တွေ့တွေလောက်ရတယ်။ကျွန်မအခုတည်းက28နှစ်လုံးလုံးလေဒီကနေ့ကျွန်မလောက်လာတဲ့ဥစ္စာကိုအမြဲတမ်းတင်ကြားလာတယ်။တခါလေကြလို့ရှိရင်ကျွန်မတို့ရဲ့ organization တွေကကိုယ့်ရဲ့ lane နဲ့မှမနေဘဲနဲ့တခြားနေရာတွေရောက်ရောက်သွားတဲ့အခါကျတော့အဲ့ဒီဥစ္စာကျွန်မတို့ရဲ့ specialized knowledge နဲ့ skill နဲ့မဆိုင်တဲ့ဥစ္စာရောက်လာတဲ့အခါကျရင်ကျွန်မတို့က professionalism နဲ့ပျောက်သွားတာ။နောက်ပြီးတော့ ethical conduct တခါကျတော့ကျွန်မပြောမယ် honesty, integrity, accountability,နောက်ပြီးတော့ self discipline ပေါ့နော
် okay ယူသားမှုတည်ကြည်မှုကိုလုပ်တာကိုကိုတာဝန်ခံမှုကိုပိုင်အသိနဲ့စည်းကမ်းထိန်းသိမ်းမှုစတာတွေပေါ့အဲ့ဒါတွေ
ဟုတ်ကဲ့ဟုတ်ကဲ့အဲ့ဒါနောက်ပြီးတော့ respect လည်းပါတယ် respect ကကိုယ့်ရဲ့ဗာလဲကိုယ့်ကိုယ်နိုင် self respect နောက်ပြီးတော့လည်းသူများတွေ respect လုပ်တာအဲနောက်ပြီးတော့ဗာလဲ bullying
နိုင်တဲ့စီနင်
းအဲအနိုင်တဲ့စီနင်းအဲ့ဒါဆိုလို့ရှိရင်ဒီဥစ္စာ professionalism ပျောက်သွားအောင် soa professional pitching a solution ဒီအချက်တွေလိုက်နာတဲ့အခါကျတော့ဒါ professional လို့ခေါ်တာပေါ့ဒီဥစ္စာကျွန်တော်ရဲ့ဒါ criteria ပေါ့နော် criteria for professionalism
ဟုတ်ကဲ့ဆိုတော့ military တခုကိုစစ်တပ်တခုကို professional ဖြစ်လာအောင်ပြောင်းလဲဖို့အတွက်အဓိက education တခုနဲ့ရပါသလားဥမြန်မာနိုင်ငံမှာဆိုရင်ဒေါ်မီမီဂရိုင်းသွားပြီးတော့သင်တန်းတွေပို့ချတာတွေပါတယ်ရှိတယ်ပေါ့လေသိကောင်းတဲ့လူရဖြစ်ပါတယ်အဲ့ဒီဟာနဲ့လုံလောက်ပါလားတခြားဘာလို့ဖို့လိုအပ်တဲ့ထင်ပါလဲမြန်မာနိုင်ငံမှာစစ်တပ်ထဲမှာ professionalism ထွန်းကားလာဖို့အတွက
်professionalism ကတခါတည်းနဲ့မရဘူးဒီဥစ္စာအမြဲတမ်းလေ့ကျင့်နေရတဲ့ဥစ္စာကျမတို့အမေရိကန်မှာလည်းဒီတိုင်းပါလေကျမတို့ကနေ့တိုင်းစူးစမ်းနေရတဲ့ဥစ္စာ
နောက်ဆုံးမေးချင်တာကတော့မြန်မာနိုင်ငံရဲ့ရပ်ပင်းနဲ့စစ်ဘက်ဆက်ဆံရေးအဆင်ပြေပြီးတော့တိုင်းပြည်အတွက်ပြည်ဝလက်တွဲဆောင်ရွက်နိုင်မယ့်အလားအလာကိုဘယ်လိုမြင်မိပါသလဲမြန်မာနိုင်ငံရဲ့အခြေအနေက
မြန်မာနိုင်ငံရဲ့အခြေအနေကဟို2010ကနေပြီးတော့ကြည့်လိုက်လို့ရှိရင်တော့အရင် pre 2010နဲ့အခု post 2010အဲ့ဒါတခြားစီပါဆိုတော့ specific ရဲ့ session ရဲ့အများအားကျွန်မပြောသူလိုပဲတခါတည်းနဲ့ဒီနေ့လာပြီးတော့ဗာလဲရုံးငနေလှုပ်လို့ရတဲ့ဥစ္စာ
စစ်ပေးရဖဲဆက်ဆံရင်းနဲ့မြန်မာနိုင်ငံဆိုတဲ့အကြောင်းအရာပေါ်မှာငိမ့်စားပုံမူကြီးပမောက်ခဒေါက်တာမိမိဝင်းပတ်နဲ့ဥကြောစံတာရီဆွေးနွေးသုံးသပ်ထားတာကိုနားဆင်ခဲ့ကြရတာပါရှင
်ကျမတို့ view မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ် email ပေးဖို့မယ်ဆိုရင်bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်တွေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။
VOA American တန်ရဲ့ဗုဒ္ဓဟူးနေ့ညပိုင်းထုတ်လွှင့်ချက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုတော့ကိုရနိုင်စုစည်းတင်ပြပေးထားတဲ့အားကစားသတင်းလွှာတွေကိုနားဆင်ကြအောင်ပါရှင်။
မင်္ဂလာပါကျွန်တော်ရန်နိုင်မှာ VOA ရဲ့တပတ်တွင်အားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်အမေရိကန်မျိုးသမီးဘောလုံးအသင်းကတော့ကမ္ဘာဖလားကို၄ချိန်မြောက်ပိုဆွဲသွားပါပြီအက်တလတီကိုမက်ဒရစ်အသင်းကတော့ရိုနောဒိုလက်သစ်လေးကိုအသင်းရဲ့စံချိန်တင်ပြောင်းရွှေ့ခြင်းနဲ့ဝယ်လိုက်ပါတယ်မြန်မာကျက်တောင်ကစားသမားမတ်သက်ထားသူစားဟာအာရီကော့စ်နိုင်ငံမှာကျင်းပတဲ့နိုင်ငံတကာကျက်တောင်ပြိုင်ပွဲမှာလည်းထပ်ပြီးတော့ပိုဆွဲသွားပါတယ်ဒီလိုတစ်ပတ်တွင်အားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဗျာ2019 FIFA အမျိုးသမီးကမ္ဘာဖလားနောက်ဆုံးဖိုင်နယ်ကိုတော့ဇူလိုင်လ9ရက်နေ့ကဒေသနိုင်ငံလီယွန်မြို့မှာကစားခဲ့ကြပြီးတော့အမေရိကန်နဲ့နယ်သာလန်တို့ဘောလုခဲ့ကြပါတယ်။အမေရိကန်တင်းကပွဲစားရတဲ့ဘောလုံးပိုင်ဆိုင်မှုအသားနဲ့တိုက်စစ်စဉ်ကစားပြီးတော့နယ်သာလန်တင်းကတော့ခံစစ်ကိုအားပြုပြီးတော့တံပြန်တိုက်စစ်နဲ့ပြန်ထိုးပေါက်ခဲ့တာပါ။အမေရိကန်ကဂိုးသင်းခွင့်နဲ့ပူရပေမဲ့ပထမပိုင်းမှာ2သင်းလုံးဂိုးမသွင်းနိုင်ခဲ့ကြပါဘူး။ဒါပေမဲ့ဒုတိယပိုင်း62မိနစ်မှာတော့အမေရိကန်အသင်းကောင်းဆောင်ရပီနိုပယ်နယ်တီကနေသွင်းယူခဲ့လို့အမေရိကန်အဖွင့်ကိုရပါတယ်။အဲ့နောက်69မိနစ်မှာတော့ Rose Level က area ထိပ်ကနေကန်သွင်းလို့ဒုတိယဂိုးရသွားပါတယ်။ England ကချီပါဂိုးရဖို့ကြိုးစားခဲ့ပေမဲ့နောက်ဆုံးမှာ American က2ဂိုးကိုမရှိနိုင်ပြီးတော့ Champion ဖြစ်သွားပါတယ်။ဒီပွဲနိုင်တာကြောင့် American တင်းဟာကဘာဖလားကိုနှစ်နှစ်သက်တိုက်ဘူးဆွဲသွားသလိုကဘာဖလားကိုလည်း၄ချိန်မြောက်ရသွားခဲ့ပါတယ်။ American နီးပါ Jill Ellis ကတော့သူ့ရဲ့ကစားသမားတွေဟာမယုံနိုင်တော့အောင်ထူးထင်ကြပြီးတော့တမိုင်းမတ်တိုင်တစ်ခုလည်း side ထူနိုင်လိုက်တယ်ဆိုပြီးချီးကျူးပါတယ်အမေရိကန်သင်းနိုင်ရတဲ့ပတ်သက်ပြီးတော့အသင်းကောင်းဆောင် Rapino ကတော့
Oh man
ဒီအသင်းเนี่ยအခုလိုမျိုးကဘာဖလားရလိုက်တာတိတ်ကောင်းပြီးတော့မယုံနိုင်တော့အောင်ပါပဲအခက်ခဲတွေကတော့မျိုးစုံပါပဲလူအတော်များများအတွက်လည်းခက်ခဲပါတယ်မင်းညကတော့ကျမတို့အောင်ပွဲခံခဲ့ကြပြီးပါတီရလည်းကောင်းပါတယ်တခြားပါတီတွေနဲ့တော့မတူပါဘူးမိသားစုတွေရောတငယ်ချင်းတွေရောနောက်တစ်သင်းလုံးကတနေရာထဲမှာဆိုတော့အရန်ကိုပြောဖို့ကောင်းပါတယ်
အမေရိကန်အသင်းကမ္ဘာဖလားဘူဆိုရာနဲ့ပတ်သက်ပြီးသမ္မတဒေါ်နယ်ထရမ့်ကတော့
I want to congratulate the women's soccer team on winning the World Cup.
ကမ္ဘာဖလားနိုင်ငံတော်နဲ့ပတ်သက်ပြီးအမေရိကန်မျိုးသမီးအသင်းအတွက်ဂုဏ်ယူရဆိုတာပြောချင်ပါတယ်။ဒါမယုံနိုင်ကြကောင်းတဲ့အောင်မြင်မှုပါ။ပွဲကိုနည်းနည်းကြည့်ကြည့်ပြီးပွဲကလည်းရန်ကောင်းပါတယ်။ရန်တော်တဲ့ကစားသမားတွေဖြစ်ပြီးကမ္ဘာဖလားကို၄ချိန်မြောက်ဇူလိုင်လကဲ့အတွက်ဂုဏ်ယူပါတယ်
။စနေနေ့ကကစားတဲ့တတိယနေရာလူပွဲမှာတော့ Sweden ကအင်္ဂလန်ကို၂ဂိုးလုံးနဲ့နိုင်ပြီးတော့တတိယရသွားပါတယ်။ဒီနေ့ကမ္ဘာဖလားမှာတော့ American အသင်းကောင်းဆောင် American Rapino ဟာကျမရဲ့အကောင်းဆုံးဘောလုံးသမားစုရွှေဘောလုံးစုနဲ့ဂိုးများဆုံးသွင်းတဲ့ရွှေဖနက်စုတွေကိုရခဲ့ပြီးတော့ Dyson Mo Alex Morgan ကတော့ဒုတိယဂိုးအများဆုံးသွင်းတဲ့ငွေဖနက်စုကိုရပါတယ်။ကျမရဲ့အကောင်းဆုံးဂိုးသမားစုကိုတော့ Netherlands ဂိုးသမားကရသွားခဲ့ပါတယ်ဗျာ။ Copa America ဖလားဘောလုံး Final မှာတော့ Asian Brazil နဲ့ Peru တို့ပိုလုခဲ့ကြပါတယ်။ Rio မြို့က Maracana ကွင်းမှာကစားတဲ့ Final မှာ Brazil က10ရောင်းနဲ့ကစားပြီးတော့နောက်ဆုံးမှာ3ဂိုးတကွနဲ့နိုင်ပြီးတော့ Champion ဖြစ်သွားပါတယ်။Brazil တောင်ပံကစားသမား Everton က15မိနစ်မှာအဖွင့်ကိုသွင်းပြီးတော့ Peru တင်းက44မိနစ်မှာပြန်ချိပါတယ်။အဲဒီနောက်ပထမပိုင်းတန်ရာအချိန်ပိုမှာ Brazil က Jesus ကဒုတိယကိုသွင်းပါတယ်။မိနစ်80မှာတော့ Jesus ကိုဒိုင်းကအနီးကပ်ပြလာကြတော့ Brazil ဟာကျန်တဲ့အချိန်ဒီမှာ10ရောက်နဲ့ကစားခဲ့ရပါတယ်။ Peru ကခြေပါကိုရဖို့ဂျူဝန်ဂိုင်းမဲနဲ့ Webby ကအနီးမှာ Brazil က Penalty ရလို့နောက်ဆုံးမှာ3ဂိုးတကွနဲ့နိုင်ပြီးတော့ Copa America Champion ဖြစ်သွားခဲ့ပါတယ်။တနင်္လာကစားတဲ့တတိယနေရာလူပွဲမှာတော့အာဂျင်တီးနားကချီလီကို2ဂိုးတကွနဲ့နိုင်ပြီးတော့တတိယရသွားပါတယ်။ဒါပေမဲ့ဒီပွဲမှာတော့အာဂျင်တီးနားအသင်းကောင်းဆောင်မက်ဆီနဲ့ချီလီနောက်တန်းလူမီဒါလို့အနီးကပ်ပြခံရပါတယ်ခင်ဗျာ။အခုတစ်ပတ်အတွင်းဘောလုံးပွဲတွေများသလိုဘောလုံးမှာအပြောင်းရွှေ့တွေလည်းအတော်လေးကိုဖြစ်ခဲ့ပါတယ်။ရိုနယ်ဒိုလက်သစ်လေးလို့ခေါ်တဲ့ဘန်ဖီကာတိုက်စစ်မှုဂျောင်ဖီလစ်ကိုအတ္လတီကိုမက်ဒရစ်အသင်းကအသင်းရဲ့စံချိန်တင်ပြောင်းရွှေ့ခြင်းဖြစ်တဲ့ယူရို126သန်းနဲ့ဝယ်လိုက်ပါတယ်။သူဟာမနစ်ကဘောလုံးရာသီမှာဘန်ဖီကာအတွက်15ဂိုးသွင်းပြီးဂိုးသွင်းရအောင်5ချိန်ဖန်တီးပေးခဲ့တာဖြစ်ပါတယ်။အချိန်တည်းမှာပဲဘာစလိုနာတင်းကလည်းယူရို85သန်းနဲ့မနစ်ကဝယ်ထားတဲ့နယ်သာလန်ကစားသမားဖရန်ကီဒီဂျောင်းကိုအသင်းနဲ့မိတ်ဆက်ပေးခဲ့ပါတယ်။ဘာစလိုနာကိုပြောင်းလာတဲ့အတွက်ဂုဏ်ယူတယ်ဆိုပြီးတော့ဒီဂျောင်းကပြောပါတယ်
။ It's always been my dream as a kid to play for Barcelona.
ဘာစလိုနာမှာကစားခွင့်ရဖို့ကကျွန်တော်အမြဲမှတ်ခဲ့တဲ့အိမ်မက်ပါ။ငယ်ငယ်လေးကတည်းကကစားချင်ခဲ့တာ။ဘာစလိုနာနဲ့စကားပြောပြီးသူတို့ကကျွန်တော်ကိုခေါ်မယ်ဆိုတော့သိပြီးတော့မစဉ်းစားခဲ့ရပါဘူ
း။ဘာစလိုနာကသူ့ကို၅နှစ်စာချုပ်နဲ့ခေါ်လိုက်တာဖြစ်ပြီးတော့အသင်းနဲ့စတင်မိတ်ဆက်ပြီးတဲ့နေ့မှာပဲပရိသတ်2000လောက်သူ့ကိုလာပြီးတော့ကြိုးစုံနှုတ်ဆက်ခဲ့ကြပါတယ်ဗျာ။အင်္ဂလန်မှာတော့ Man City အသင်းက Atletico Madrid အသင်းမှာကစားနေတဲ့ Spain ခွဲတဲ့လူ Rodrigo အသင်းရဲ့စံချိန်တင်ပြောင်းရွှေ့ခြင်းနဲ့ဝယ်လိုက်ပါတယ်။ Man City က Rodrigo Euro 80နဲ့ဝယ်ပြီးတော့၅နှစ်စာချုပ်ချုပ်လိုက်တာဖြစ်ပါတယ်ဗျာ။Chelsea အသင်းကတော့အသင်းရဲ့ကံတွင်ကစားသမား Hong Frank Lampard ကိုနီးပြဖြစ်နေခန့်လိုက်ပါပြီ။ Chelsea က Juventus ကိုပြောင်းသွားတဲ့နီးပြ Sarri နေရာမှာ Lampard ကိုအစားထိုးပြီးတော့၃နှစ်စာချုပ်ချုပ်လိုက်တာပါ
။ The reason I suppose the decision was not minutes and seconds but pretty quick.
ဒီမှာနီးပြလို့ဖို့ဆုံးဖြတ်ချက်ကမိနစ်ပိုင်းစက္ကန့်ပိုင်းတော့မဟုတ်ပဲအရန်ကိုပြန်ပါရဲ့။ဘာကြောင့်လဲဆိုတော့ဒါက Chelsea အသင်းဖြစ်နေလို့ပါ။ဒီကိုလာဖို့အလွယ်တကူဆုံးဖြတ်တာမဟုတ်ပါဘူး။ဒါပေမဲ့ဒီအသင်းမှာကျွန်တော်၃နှစ်တောင်ကစားခဲ့တာပါ။
ဖြောက်စည်းမှကစားသမားဖြစ်တဲ့အောင်မြင်မှုတွေအများကြီးယူပေးခဲ့တဲ့လမ်းဘတ်တယောက်နီးပြဘဝမှာရောအောင်မြင်မှုတွေယူနိုင်မလားဆိုတာကတော့စိတ်ဝင်စားစရာလို့ပဲပြောရမှာဖြစ်ပါတယ်ဗျာ။လမ်းဘတ်ကချယ်ဆီကိုနီးပြဖြစ်တဲ့ပြန်လာခဲ့သလိုအီတလီဂိုးသမားဂျီဂျီဘူဖွန်ကလည်းယူဗန်တက်စ်အသင်းကိုပြန်ပြောင်းသွားပါတယ်။ဘူဖွန်ဟာပြင်သစ်က PSG အသင်းမှာတနစ်ကစားပြီးတဲ့နောက်သူ့ရဲ့အသင်းဟောင်းယူဗန်တက်စ်ကိုပြောင်းသွားတာဖြစ်ပြီးတော့အသင်းနဲ့တနစ်စာချုပ်ချုပ်လိုက်တာဖြစ်ပါတယ်ဗျာ။ဂျာမနီဘက်မှာတော့ဘိုင်အန်မြူးနစ်မှာကစားနေတဲ့ Dutch တောင်ပံကစားသမား Robin ကတော့ဘောလုံးကစားတာကနေနားလိုက်ပါပြီ။အသက်35နှစ်ရှိဖြစ်တဲ့ Robin ဟာဘိုင်အန်မှာ10နှစ်ကစားပြီးအနားယူဖို့ဆုံးဖြတ်လိုက်တာဖြစ်တယ်လို့ပြောပါတယ
်။ Ich möchte mich nur bei euch bedanken.
Es war wirklich toll. ကျွန်တော်ကျေးဇူးတင်ပါတယ်။ဘိုင်အန်မှာကစားရတဲ့စနစ်ကရန်ကောင်းပြီးအောင်မြင်မှုတွေအများကြီးရခဲ့ပါတယ်။ကျွန်တော်ရောကျွန်တော်မိသားစုတစ်ခုလုံးဒီမှာဆက်ရောက်တဲ့နေကလေးကအဆင်ပြေပြီးအားလုံးကလည်းနူးနေထူးထူးကြိုဆိုခဲ့ကြပါတယ်။ကျေးဇူးတင်ပါတယ်။ခင်ဗျားတို့နဲ့အတူအမြဲတမ်းရှိသွားမှာပါ။
Robin ဟာ Bayern နဲ့ဒူ Bundesliga ဖလား6ချိန် Champions League 2ချိန်နဲ့ Euro စုဖလားတွေလည်းရခဲ့တာဖြစ်ပါတယ်။ဘောလုံးသတင်းတွေပြီးတဲ့နောက်မှာတော့ချက်တောင်ပြိုင်ပွဲဘက်ကိုဆက်ရရင်မြန်မာနိုင်ငံကချက်တောင်ကစားသမား Matt Tathar Tuza ဟာ Ivory Coast နိုင်ငံမှာကျင်းပတဲ့နိုင်ငံတကာဖိတ်ခေါ်ချက်တောင်ပြိုင်ပွဲကိုထပ်ပြီးတော့ဘိုးဆွဲသွားပါတယ်။ Final ကိုတနင်္ဂနွေနေ့ကကစားကြတာမှာ Matt Tathar Tuza ကဒီပြိုင်ပွဲမှာဘိုးဆွဲမယ်လို့ရေပန်းစားနေတဲ့အိန္ဒိယနိုင်ငံကချက်တောင်ကစားသမားကူရာဝါလီကို21-23နဲ့နှစ်ပွဲပြန်နိုင်ပြီးတော့ချန်ပီယံဖြစ်သွားတာပါဒီပြိုင်ပွဲမတိုင်ခင်မှာတော့မတ်တထာသူသာဟာကမ္ဘာအဆင့်မှာ101မှာရှိခဲ့ပြီးတော့အခုလိုဒီပွဲနိုင်လိုက်တဲ့အတွက်လည်းသူဟာကမ္ဘာအဆင့်85နေရာကိုတက်လန်းနိုင်ခဲ့တယ်ဆိုတာပြောကြရင်လည်းဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ဗျာ
ကိုရနိုင်စူးစီးတင်ပြထားတဲ့တပတ်တွင်းအားကစားသတင်းလွှာတွေကိုနားဆင်ခဲ့ကြရပါရှင်။ VOE ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာရိုက်ကနေဝေဖန်အချက်ပေးစာတွေပေးပို့လို့ရင် VOE American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်သစ်တာအမှတ် 855 ကိုစာရေးသားဆက်သွယ်နိုင်တယ်လို့အီးမေးလ်လိပ်စာကတော့ burmese@voenews.com ဖြစ်ပါတယ်ရှင်။အခုကျန်နေသေးတဲ့အချိန်အတွင်းမှာဒီကနေ့ညပိုင်းတွေ့သတင်းချင်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးပါရှင
်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကအသုံးမချတဲ့သူအစိုးရကလည်းအလုံးမဖြစ်တဲ့အစိုးရဖြစ်ပေါက်ကြားခဲ့တဲ့သမ္မတမှတ်တမ်းတစ်ခုမှဝေဖန်ခဲ့သူဗြိတိန်သမ္မတကြီးကင်ဒါရော့ကလက်ရှိအခြေအနေအရဆက်လက်တောင်းယူဖို့မဖြစ်နိုင်တဲ့ကြောင့်ယာရုကနှုတ်ထွက်လိုက်တဲ့အကြောင်းဒီနေ့ပဲကြေညာပါတယ်။ဒီနေ့ကုန်ချက်မှာတာဝန်တက်တန်းကုံဆုံးမှဖြစ်ပေမဲ့လက်ရှိအခြေအနေအရတမန်တူကိုအသက်ခံတာဝန်ပေးဖို့လိုအပ်နေပြီလို့ယုံကြည်တဲ့အကြောင်းလဲကြေညာချက်မှာတမန်ကြီးကပြောခဲ့တာပါတမန်ကြီးဒါရော့ဟာထရန့်သမရမဖြစ်ခင်2016ခုနှစ်ကတည်းကအမေရိကန်ဆိုင်ရာဗြိတိန်သမတ်ကြီးဖြစ်တာဝန်ယူခဲ့သူဖြစ်ပါတယ်ဒါပေမဲ့လည်းလန်ဒန်ကိုပြေးဖို့တဲ့တမန်ဂျေးမန့်စာပေါက်ကြားခဲ့ပြီးတဲ့နောက်မှာတော့လက်ရှိယာရုမှာကြာကြာခံတော့မှာမဟုတ်တဲ့အကြောင်းပရိရှာဆူကတာဝန်ရှိသူတွေကကြိုတင်ခံမှန်းခဲ့ကြတာပါတမန်ကြီးယာရုကနေနှုတ်ထွက်တဲ့ပေါ်မှာတော့ဗြိတိန်ပါလီမန်အမတ်တွေမယုံနိုင်လောက်အောင်ဖြစ်ခဲ့ကြရတယ်လို့သူခုလိုယာရုကနေထွက်အောင်သမ္မတထရန့်ဆူရကအနိုင်ကျင့်ဖိအားပေးခဲ့တယ်လို့လည်းပြောဆိုနေကြပါတယ်။သမ္မတကြီးနှုတ်ထွက်တဲ့အပေါ်အကြီးအကျယ်စစ်ပစ်မိတဲ့အကြောင်းဗြိတိန်နိုင်ငံအောက်လွတ်တော်နိုင်ငံကြီးရဲ့ကော်မတီဥက္ကဋ္ဌတွန်တူကန်တက်ကပြောကြားခဲ့ပါတယ်။လေဝဲအပြန်လန်တန်တမန်ပေးစာထဲမှာသမ္မတကြီးဒါရော့ကထရန့်ဆူရပေါ်သူ့အမြင်ကိုပုံပွင့်လင်းလင်းပြောဆိုခဲ့တာဆိုပြီးတော့လည်းပြောဝေဖန်ခဲ့ကြတာပါ။အမေရိကန်ပြည်ထောင်စုအရီဇိုနာပြည်နယ်ကတရားမဝင်နိုင်ငံနဲ့ဝင်ရောက်လာသူတွေကိုထိန်းသိမ်းထားတဲ့စကန်တွေမှာကလေးငယ်တွေနှိပ်စက်ခံနေရတယ်ဆိုပြီးအမေရိကန်သတင်းဌာနတစ်ခုကသတင်းထုတ်ပြန်ခဲ့ပါတယ်။ကျန်းမာရေးနဲ့လူသားရေးမြစ်ဌာနကဒုက္ခသည်တွေကိုကန်တွယ်ရတဲ့တာဝန်ရှိသူတွေရဲ့မှတ်တမ်းတွေကကလေးငယ်အယောက်30လောက်ရဲ့အခြေအနေကို MBC ရုပ်မြင်သံကြားဌာနကသတင်းရရှိပြီးတဲ့နောက်မနေ့ကပဲသတင်းထုတ်လွှင့်ခဲ့တာပါ။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့လက်ရှိနဲ့အရင်ဆိုးအရာရှိတွေစီးရုံးအဖွဲ့ဝင်တွေကိုတရားရေးလုပ်ငန်းတွေမှာနောက်ရှေ့ဟန်တားမှုအချင်းပြဲချန်ဆမှုနေဆက်ဒေသမှာတရားဝင်ဝင်ရောက်လာကြတဲ့မိသားစုတွေကကလေးတွေကိုခွဲခြားထိန်းသိမ်းတဲ့မူဝါဒနဲ့ပတ်သက်လို့စုံစမ်းစစ်ဆေးရမှာစိတ်ခေါ်ဖို့အမိန့်စာထုတ်သင့်မသင့်အောက်လွတ်တော်မှာမနှက်ပြန်မဲခွဲဆုံးဖြတ်မှာဖြစ်ပါတယ်
။တရင်ချင်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးခဲ့တာပါရှင်။ဒီညအစီအစဉ်ထုတ်လို့ရမှုကကိုဇော်ဝင်းလိုင်ဖြစ်ပြီးအတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ LSUBL Terrier ဖြစ်ပါတယ်။ဒီကနေ့ဗုဒ္ဓဟူးညပိုင်း VOE အစီအစဉ်တွေကိုလိုင်းဒိုမီတာ19.25/32နဲ့လိုင်းလက်190ရူကနေထုတ်လွှင့်ပေးခဲ့တာပါ။ VOE ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ကျွန်မများသတင်းအောင်ပါ။
This program has come to you from the Voice of America, Washington.